Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်အမေရိကန်ပြည်တော်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရဲ2023ခုနှစ်ဇွန်လ6ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်လန်းချက်မြေချပါစေရှင်ကျွန်မတင်ကြီးထိုက်ပါဒီမနေ့ခဲအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်ကျွန်တော်တာညူပါဒီယူကရိန်းနိုင်ငံမှာဒီရုရှားကိုတံပြန်ထိုးစစ်ဆင်မှုအတွက်လက်နက်တွေအလုံးလောက်ရှိထားပြီဆိုပြီးတော့ယူကရိန်းနိုင်ငံရဲ့ဝန်ကြီးကပြောပါတယ်နောက်ရိုဂျာဒုက္ခသည်တွေအသက်မူဝမ်းကြောင်းပြုရှာဖွေစားတောက်နိုင်တဲ့ကိုယ့်ကိုယ်မိခိုအားထားနိုင်ရေးအစီအစဉ်တွေအကူအညီပေးကြဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာဒုတိယမဟာမင်းကြီးကတောင်းဆိုလိုက်ပါတယ်ဆရတဲ့ဒီထိတ်တဲအောင်သတင်းတွေကိုမတ်သိန်းကြီးထိုက်တဲ့အတူကြီးညာပေးတော့ရှိပါတယ်ခင်ဗျာ
ကောင်းပါပြီရှင်တဲ့နေပြီမှာတော့မိုးပြဲကရက်ဆက်တိုက်ပွဲတွေရဲ့နောက်ဆုံးရအခြေအနေကိုအရင်ဆုံးနှားဆင်ချရဖို့ရှိပါတယ်
။မိုးပြဲမျိုးပေါ်မှာအဲ့ဒီကျော်ကစီကနေရခွဲပြီးပေါ်ဦးတေးရခွဲပြီးအားလုံးကတိုက်ခိုက်မှုတော့ရှိကြတော့ပေါ့
။မကြခင်မှာနှားဆင်ချရပါမယ်ရှင်။ရုရှားရဲ့ကျူးကျော်စစ်အတွင်းကိုလက်အင်ကာဆုံးရှုံးရတဲ့ယူကရိန်းစစ်သားတွေအတွက်ခြေတုလက်တုပြန်လည်တက်ဆင်ပေးနေတဲ့ဝန်ဆောင်မှုကင်းစာကုတဲ့ဓာတ်ရောင်ချီကိုနှလုံးရောဂါကုသရေးအတွက်သုံးပြနေတဲ့အကြောင်းသတင်းဆောင်မတွေနဲ့အတူပဲစစ်ဖက်ရက်ဖက်ပြန်လည်တင့်မြက်ရေးဆွေးနွေးထားတဲ့တွေ့ဆုံမွေးမြန်းခန်းစီးပွားရေးလူမှုရှုခင်းနဲ့တက်တန့်ရောင်သတင်းလွှာသတင်းပတ်ဆင်ခဏတွေကိုလည်းနှားဆင်ချရဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့ထိတ်တန့်ရောင်သတင်းတွေကိုကိုသားညုံနဲ့အတူတင်ပြပါမယ်
ယူကရိန်းနိုင်ငံဒုံညက်ဒေသကိုတိုက်ခတ်လာတဲ့ယူကရိန်းရဲ့အဓိကထိုးစစ်ကိုဖျက်ဆီးပစ်လိုက်နိုင်တယ်ဆိုပြီးတော့ရုရှားစစ်တပ်ကပြောဆိုချက်ပေါ်မှာယူကရိန်းစစ်တပ်ကနေပြီးတော့ပယ်ချလိုက်ပါတယ်။ဒါလိုမျိုးသတင်းတုအပေါ်မှာမှတ်ချက်မပေးလိုပါဘူးလို့ယူကရိန်းလက်နက်ကိုင်တပ်ဖွဲ့ရဲ့ပြောရေးစစ်ကွင်းရှိသူကရုရှားသတင်းဌာနတစ်ခုရဲ့အမိကိုတုံ့ပြန်ဖြေကြားသွားတာဖြစ်ပါတယ်။ယူကရိန်းနိုင်ငံတွင်ရုရှားရဲ့တိုက်ပွဲသတင်းတွေအပေါ်မှာသတိထားကြဖို့လဲယူကရိန်းသမ္မတအကြံပေးဖြစ်သူ Mike Hello Podorup ကသူ့ရဲ့ Twitter လူမျိုးဆိုင်မနာမှာပြောကြပါတယ်။ဒါပေမဲ့လည်းဘမ်ဘတ်နာမှာရှေ့ဦးတိုးတက်သွားနိုင်တဲ့ယူကရိန်းတပ်တွေကိုသမ္မတဗလာဒီမီယာဇယ်လန်စကီကတင်းလာနေမှာချီးကျူးစကားပြောပါတယ်။ရုရှားကတော့သူတို့ပြန်လည်တိုက်ထုတ်လိုက်နိုင်တယ်လို့ဆိုပါတယ်။စစ်မြေပြင်မှာအောင်ပွဲအချို့ရရှိခဲ့တယ်လို့ယူကရိန်းဒုတိယကာဝေးဝန်ကြီးဂန်နာမာယာကစောပိုင်းကပြောခဲ့တာပါ။တင်းလာနေမှာပဲပိုဟန်မင်းကြီးရဲ့ညီနိုင်ရေးတန်တမန်အီတလီကာဒီနယ်ဖုံးတော်ကြီးမာတီရူဇပီဟာနှစ်ရက်ကြာခီးအတွက်ယူကရိန်းမြို့တော်ကီယက်ကိုရောက်ရှိလာပါတယ်။အမေရိကန်မှာတော့သမ္မတဂျိုးဘိုက်တန်ဟာဒိမတ်ဝန်ကြီးချုပ်နဲ့တနင်္လာနေ့ဆွေးနွေးတဲ့နေရာမှာယူကရိန်းနိုင်ငံအရေးထောက်ခံမှုနဲ့ဒီတိုက်လေယာဉ်မှုတွေကိုလေ့ကျင့်ပေးရေးကိစ္စရပ်တွေကိုဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
ယူကရိန်းမှာရုရှားကိုတံပြန်ထိုးစစ်ဆက်တင်ဖို့လက်နက်အလုံးလောက်ရှိနေပြီးဒီစစ်စင်ရေးဟာအနောက်နေတိုးမဟာမိတ်အဖွဲ့ဝင်ခွင့်ရရေးလိုအပ်နေတဲ့အောင်ပွဲကိုရစီမှာဖြစ်ကြောင်းယူကရိန်းနိုင်ငံခြားရေးဝန်ကြီးဒမက်ထရိုကူလီဘာကဇွန်လ5ရက်တနင်္လာနေ့မှာပြောပါတယ်ဒါပေမဲ့စစ်ပွဲနိုင်ပြီးမှသာလက်နက်ကလုံလောက်ပြီလို့ပြောနိုင်မှာဖြစ်ပြီးစစ်ပွဲမနိုင်မချင်းလက်နက်လုံလောက်တယ်လို့ပြောလို့မရဘူးလို့ Reuters သတင်း Agency နဲ့ Interview မှာယူကရိန်းနိုင်ငံခြားရေးဝန်ကြီးကပြောပါတယ်တံပြန်ထိုးစစ်ဆင်တဲ့အခါစတင်နိုင်ဖို့လက်နက်တွေအလုံးလောက်ရှိဖို့လိုသလိုနောက်တစ်ခုကတော့လိုအပ်သလိုဆက်တိုက်ပွဲဝင်နိုင်ဖို့ထောက်ပံ့ရေးပစ္စည်းတွေရေရှည်ရဖို့လည်းလိုတယ်လို့သူကပြောပါတယ်။တစ်ဖက်မှာလည်းဒီစစ်ပွဲတွေပြီးမှပဲယူကရိန်းအတွက်နေတိုစစ်မဟာမိတ်အဖွဲ့ဝင်ဖြစ်နိုင်ဖွယ်ရှိကြောင်းလည်းပြောပါတယ်။ယူကရိန်းဟာရုရှားသိမ်းပိုက်ထားတဲ့နေမြေတွေကိုပြန်လည်ရယူနိုင်ဖို့အနောက်မဟာမိတ်နိုင်ငံတွေရဲ့စစ်ရေးအကူအညီတင့်ကားတန်ချက်ကာကအမြောက်တွေနဲ့ပြင်ဆင်နေတာလအတန်ကြာရှိလာပြီဖြစ်ပါတယ်။တံပြန်ထိုးစစ်ဆက်တင်ခြင်းရှိမရှိ Reuters သတင်းဌာနရဲ့မေးမြန်းချက်ကိုတော့ယူကရိန်းနိုင်ငံခြားရေးဝန်ကြီးကူလီဘာကဖြေကြားခြင်းမရှိဘဲအရေးကြီးဆုံးကဆက်တင်ခြင်းမဟုတ်ဘဲယူကရိန်းအောင်ပွဲနဲ့အဆုံးသတ်နိုင်ဖို့ဖြစ်တယ်လို့ပြန်လည်ဖြေကြားပါတယ်။ယူကရိန်းတောင်းဆိုထားတဲ့အမေရိကန်လို့ F-16 တိုက်လေယာဉ်တွေလေ့ကျင့်ပေးဖို့မဟာမိတ်နိုင်ငံတချို့ကသဘောတူပြီးနောက်မှာယူကရိန်းဘက်ကနောက်ထပ်အဓိကပြစ်မှတ်ကတော့ NATO အဖွဲ့ဝင်ဖြစ်ရေးဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးကူလီဘာကပြောပါတယ်ရှင်
အီရန်နိုင်ငံဟာအစ္စရေးအတွက်အကြီးအမားဆုံးချင်းချောက်မှုဖြစ်တယ်လို့ပဲအီရန်ကိုနျူကလ িয়ার လက်နက်ထုတ်လုပ်ခွင့်ရရှိလို့ရရှိဖို့အတွက်ဘယ်တော့မှခွင့်ပြုနိုင်မှာမဟုတ်ဘူးလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီယိုဘလင်ကန်ကပြောပါတယ်။အီရန်နီနဲ့တန်တမာရေးနည်းလမ်းကိုပယ်ချခဲ့ရင်သမ္မတဘိုင်ဒန်ရှင်းလင်းလင်းထက်ကတလဲလဲပြောထားတဲ့အတိုင်းပဲအီရန်နျူကလ িয়ার လက်နက်မရနိုင်အောင်လို့နည်းလမ်းအားလုံးကိုလည်းပြင်ဆင်ထားတယ်လို့နိုင်ငံရဲ့ဝန်ကြီးဘလင်ကန်ကပြောပါတယ်။အစ္စရေးလိုလားတဲ့ AIPAC အဖွဲ့မှမစ္စတာဘလင်ကန်ကတင်းလာနေမိကုံးပြောကြားတဲ့ညမှာခုလိုထည့်သွင်းပြောဆိုသွားတာပါ။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကိုစောင့်ကြပ်ထိန်းချောင်းနိုင်ဖို့အတွက်အီရန်ရဲ့ပူးပေါင်းဆောင်ရွက်မှုဟာအလွန်ကိုနှေးကွေးနေပါတယ်လို့အပြူဆိုင်ရာအမှုဆောင်ရွက်အေဂျင်စီ IAEA ရဲ့အကြီးအကဲ Rafael Grossi ကလည်းတင်းလာနေမှာပြောပါတယ်။ဗ ပိတ်ထားတဲ့အီရန်နျူကလ িয়ার စစ်ရုံနေရာတွေမှာကင်မရာနဲ့တခြားပစ္စည်းတွေတပ်ဆင်ပြီးပေမဲ့အများကြီးလုံးစရာတွေလိုသေးတယ်လို့သူကဆိုပါတယ်2015ခုနှစ်ကအီရန်နဲ့နိုင်ငံတကာအကြားမှာယူထားတဲ့နျူကလ িয়ার သဘောတူညီချက်ကိုသမ္မတ Trump လက်ထက်အမေရိကန်ဘက်ကရုတ်သိမ်းထားတဲ့နောက်ပိုင်းအီရန်ကနျူကလ িয়ার စစ်ရုံတွေကိုပြန်လည်လက်ပတ်ဖို့ကြိုးပမ်းခဲ့တာပါဒါပေမဲ့အဲ့နောက်ပြန်လည်ညှိနှိုင်းသဘောတူညီချက်အရထောက်လိုင်းကင်မရာတွေပြန်တပ်ဖို့အီရန်ကနေပြီးတော့မတ်လတုန်းကသဘောတူထားပါတယ်ဒါပေမဲ့လည်းမတ်လသဘောတူညီချက်အတိုင်းစောင့်ကြည့်စနစ်တွေပြန်လုပ်ဖို့အင်တာကိုနှိကွေးလွန်းတယ်လို့ IAEA အကြီးအကဲကမှတ်ချက်ပြုပါတယ်ပြီးခဲ့တဲ့ AFP သတင်းတရမှာတော့အီရန်နိုင်ငံဟာပြီးခဲ့တဲ့လအတွင်းမှာတန့်စင်ပြီးယူရေနီယံတွေစုဆောင်းမှုကိုတိုးများလာတယ်လို့ IAEA ကတွေးရှိတဲ့အကြောင်းပြောပါတယ
်အမေရိကန်ဒုတိယသမ္မတဟောင်းမိုက်ပန့်ချာ2024ခုနှစ် Republican သမ္မတလောင်းရွေးပွဲမှာပါဝင်ရှင်ပြိုင်ဖို့အမည်စင်းတင်သွင်းလာကိုတင်းနှံလာနေကပြည်ထောင်စုရွေးကောက်ပွဲကော်မရှင်စီပေးပို့ပါတယ်ဗီဒီယိုကတဆင့်တရားဝင်ချင်းညာချက်ကိုတော့လာမဲ့ဗုဒ္ဓဟူးနေ့သူ့ရဲ့64နှစ်ပြည့်မွေးနေ့မှာအမေရိကန်အနောက်အလယ်ပိုင်းကအိုင်အိုဝါပြည်နယ်မှာထုတ်ပြန်ဖို့ရှိပါတယ်။မိုက်ပန့်ချာ Republican Party တွင်မှာတခြားအမည်စင်းပေးထားသူတွေနဲ့ရှင်ပြန်ရမှာဖြစ်ပြီးအထူးသဖြင့်အရင်သူနဲ့အတူတာဝန်ထမ်းဆောင်ခဲ့တဲ့သမ္မတ Hunt Donald Trump နဲ့အတူရေးပန်းစားနေတဲ့ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis တို့နဲ့ခက်ခဲခဲခဲရင်ဆိုင်ရဖို့ရှိပါတယ်။ဧဝံဂေလိခရိယန်ဘာသာဝင်တစ်ဦးဖြစ်တဲ့မိုက်ပန်ချာခရိယန်ရှေးရိုးဆွဲရီပပ်ဘလစ်ကန်အဖြစ်သူ့ကိုယ်သူအမြဲတမ်းညွှန်းဆိုလေးရှိပါတယ်။ထရန့်ရဲ့စီးပွားရေးဗန္ဒာရေးလူဝင်မှုကြီးချက်ရေးမူဝါဒတွေကိုရိုးရိုးရှင်းရှင်းနဲ့ဖော်ဆောင်ပေးနိုင်သူမိသားစုတန်ဖိုးတွေကိုအလေးထားတဲ့အစဉ်အလာရီပပ်ဘလစ်ကန်တစ်ဦးဖြစ်ပါတယ်။လိန်တူလက်ထက်တာကိုစန့်ကျင်တယ်လို့ကိုဝင်ဖြတ်ချတဲ့ကိစ္စမှာလည်းသဘောထားတင်မှသူပါ။ထရန့်နဲ့မတူတာကတော့မိုက်ပန်ချာလူမှုဖူလုံရေးထောက်ပံ့မှုတွေဖြတ်တောက်ဖို့ကိုရေရှည်အတွက်ထည့်သွင်းစဉ်းစားရမယ်လို့ထုတ်ပြောထားပြီးနိုင်ငံခြားရေးမှာလည်းယူကရိန်းဘက်ကအခိုက်အမာရပ်တည်သူဖြစ်ပါတယ်ရှင်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့အင်္ဂါနေ့မနေ့ပိုင်းသတင်းတွေကိုဆက်လက်အသံလွှင့်နေပါတယ်ရိုဂျာဒုက္ခသည်အသက်မွေးဝမ်းကြောင်းရှာဖွေစားသောက်နိုင်ရင်နဲ့ကိုမိခိုအားထားနိုင်ရေးအစီအစဉ်တွေအကူအညီပေးကြဖို့ကုလသမဂ္ဂဒုက္ခသည်များဆန်ရဒုတိယမဟာမင်းကြီးကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်။ဒုတိယမဟာမင်းကြီး Miss Kelly T. Clements ကဘင်္ဂလားဒေ့ရှ်နိုင်ငံကိုလေးရကြာခီးထွက်ခွာပြီးတဲ့နောက်ခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။နိုင်ငံတကာကရိုဂျာဒုက္ခသည်တွေကိုပြီးတဲ့အကူအညီကိုဂျွန်လ၁ရက်နေ့ကစပြီးတော့ဖြတ်တောက်လာတဲ့အချိန်မှာခုလိုပြောကြားလိုက်တာဖြစ်ပါတယ်။အသက်မူဝမ်းကြောင်းနိုင်လောက်တဲ့ကြွညင်မှုတွေရရှိဖို့အတွက်ဒုက္ခသည်တွေအနေနဲ့သင်တန်းတွေတက်ဖို့နောက်ပညာတွေသင်ကြားနိုင်အောင်ဒုတိယမဟာမင်းကြီးကဆော်လိုက်တာလည်းဖြစ်ပါတယ်။ရွန်ဂျာဒုက္ခသည်9,200နဲ့ဝင်းကျင်ကဒီဘင်္ဂလားဒေ့ရှ်မိသားစုအတိုင်းအဝိုင်း4,000ကျော်အတွက်ကုလသမဂ္ဂကဒီနှစ်အတွက်လိုအပ်ငွေအမေရိကန်ဒေါ်လာ186တန်းအလှခံခဲ့ပေမဲ့24ရာခိုင်နှုန်းပဲရရှိထားပါတယ်။ဒါကြောင့်မလို့ဒုက္ခသည်တွေအနေနဲ့မိမိရဲ့အသက်မူဝမ်းကြောင်းပြုပြီးတော့အားထားရတော့မယ့်အခြေအနေကိုရောက်ရှိလာရတာဖြစ်ပါတယ်။အခုလိုမျိုးအကူအညီနည်းလာတာကြောင့်အာဟာရချို့တဲ့မှုနှုံမြင်မာလာနိုင်တယ်လို့ကြောင်းထွက်တဲ့နှုံလည်းတက်လာနိုင်တယ်လို့ကုလသမဂ္ဂကခံမှန်းပါတယ်။ဒါ့အပြင်ခလေးရွယ်အိမ်အောင်ပြုမှုများလာတယ်လို့ခလေးလုပ်သားတွေလည်းများလာတယ်လို့ဆိုပါတယ်။အခုလိုအခြေအနေမျိုးမှာရိုဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်ရေးဟာလုံခြုံစိတ်ချနောက်မိမိသဘောလျောက်လူကုန်တေခါနဲ့အညီပြန်ရတဲ့ခီးပဲဖြစ်ရပါလိမ့်မယ်လို့ဒုတိယမဟာမင်းကြီးကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံတွင်းကအခြေအနေတွေသတင်းတွေရယူခွင့်ကိုလည်းလေးစားကြဖို့ Miss Kelly Clements ကပြောဆိုပါတယ်။အဓမ္မ PRP ပြန်ခိုင်းတာမျိုးကိုလည်းရှောင်ရမယ်ဆိုပြီးတော့သူကတိုက်တွန်းသွားပါတယ
်။ Australia ဝန်ကြီးချုပ် Anthony Albanese ရဲ့နေရကြ BNN ခီးစဉ်အတွင်း BNN နိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေမှာကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုကိုရှင်းချနိုင်ရေးကူညီတဲ့ဒေါ်လာ 69.3 သန်းတန်သဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးပါတယ်။နိုင်ငံဆက်ဆံရေးပုံမှန်နီးကပ်စေဖို့ဆေးအားထက်သန်ပေး BNN ကိုထိတ်တန့်မိဖန်နိုင်ငံဖြစ်လာစေလိုကြောင်းဩစတြေးလျဝန်ကြီးချုပ်ကတနင်္ဂနွေနေ့ကပြောတာပါ။တည်ငြိမ်သားရဝါပြောပြီးကြန့်ခိုင်တဲ့ဒေသရဲဝန်ကြီးတစ်ခုဖြစ်လာနိုင်ဖို့နိုင်ငံလုံးမှာဘုံတူညီတဲ့ဆန္ဒရှိနေပြီး BNN နဲ့လက်တွဲရတာကိုချေနှက်မိသလိုဒေသရင်းတည်ငြိမ်မှုကိုအမှတ်ခံနိုင်တဲ့ကမ္ဘာလုံးဆိုင်ရာစည်းမျဉ်းစည်းကမ်းတွေကိုထိမ့်သိမ်းနိုင်ဖို့လဲနိုင်ငံလုံးက ဘုံတူညီတဲ့ဂရိကဝတ်ထားရှိကြပါတယ်လို့ဩစတြေးလျဝန်ကြီးချုပ်ကပြောပါတယ်ဒီခီးစဉ်အတွင်းမှာပဲငွေကြေးခွာချမှုဆိုင်ရာထောက်လန်းရေးကိစ္စရပ်တွေမျှဝေဖို့နဲ့နှစ်နိုင်ငံကုန်သွယ်ရေးဝန်ကြီးတွေပုံမှန်အစည်းအဝေးတွေလုပ်ဖို့လည်းသဘောတူခဲ့ကြပါတယ်။ဒါ့အပြင်ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့နဲ့ Brisbane မြို့တွေကနေဗီယက်နမ်နိုင်ငံဟနွိုင်းနဲ့ဟိုချီမင်းမြို့တွေကိုချိတ်ဆက်ပေးတဲ့လေရင်ခရီးလမ်းကြောင်းအသစ်နှစ်ခုပြေးဆွဲမှုလည်းစတင်မှာဖြစ်ပါတယ်ရှင်။
ကွန်နာမိုထင်းသေးစခန်းမှာတည်တံ့ကြခံရနိုင်တဲ့ဒီတရားရုံးကိုရင်ဆိုင်ရသူဆော်ဒီအာရဗီယာရှင်းသားတူကိုဥပဒေမဲ့ထင်းသိမ်းညှပန်းနှိမ့်ဆက်မှုအတွက်အမေရိကန်ပြည်တော်စုနဲ့အခြားတိုင်းပြည်ခုနှစ်ပြည်မှာတာဝန်ရှိတယ်ဆိုပြီးတော့ကုလသမဂ္ဂစောင့်ကြည့်အဖွဲ့တစ်ခုကဆုံးဖြတ်လိုက်ပါတယ်2000ခုနှစ်စက်တင်ဘာလ17ရက်နေ့နောက်ပိုင်းအကြမ်းဖက်ဝါဒတိုက်ဖြတ်ရေးစစ်ပွဲရဆိုပြီးတော့တန်တရားရှိသူတွေကိုထိန်းသိမ်းထားဖို့အတွက်ဂွန်နာမိုစခန်းကိုစနစ်တကျအသုံးပြုခဲ့တဲ့နေရာမှာတချို့ဖြစ်ရပ်တွေဟာလူသားမျိုးနွယ်စုအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုမျောက်နိုင်တယ်လို့ဥပဒေမဲ့အတင်းအဓမ္မဖန်ဆီးခြင်းဆိုင်ရာကုလသမဂ္ဂအလုပ်ဖွဲ့ကနေပြီးတော့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။ကျွမ်းကျင်သူ9ဦးပါဝင်တဲ့အလုပ်ဖွဲ့ကနေပြီးတော့ဒီဆုံးဖြတ်ချက်ကိုချမှတ်လိုက်တာပါ။အဲ့ဒီကာလမှာအဖမ်းခံခဲ့ရပြီးတော့အခုတိုင်ထိန်းသိမ်းထားခံရတဲ့ဆော်ဒီနိုင်ငံသားအဗ်ဒူလ်အယ်ရဟင်အယ်နာရှရီဟာဒီကုလသမဂ္ဂအလုပ်ဖွဲ့ကိုတိုင်ကြားပြီးတော့အမှုဖွင့်ခဲ့တာပါ။ USS Cole စစ်သည်မော်ကို2000ခုနှစ်အောက်တိုဘာလမှာအသေးခံဘုံခွဲတိုက်ခိုက်မှုရဆိုပြီးတော့ဒီအိမ်မှာတင်မောသား18ဦးတည်ဆုံခဲ့ရမှုနဲ့ပတ်သက်ပြီးတော့နောက်ွယ်ကရှိခဲ့တဲ့ဆိုပြီးတော့သူ့ကိုဆွဆွဲဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်။2022ခုနှစ်ဒူဘိုင်းမှာဖမ်းဆီးခဲ့ပြီးတဲ့နောက်ပိုင်းအာဖဂန်နစ္စတန်၊လစ်တန်နီးရီးယား၊မော်ရိုကို၊ပိုလန်၊ရူမေးနီးယားနဲ့ထိုင်းနိုင်ငံတွေမှာရှိတဲ့အမေရိကန်ဗဟိုထောက်လိုင်းရေးအဖွဲ့ရဲ့စခန်းတွေမှာညှဉ်းပန်းနှိပ်စက်ခံခဲ့ရတယ်လို့သူကပြောပါတယ်။သူဟာလက်ရှိမှာဖမ်းဆီးထိန်းသိမ်းခံရဆဲဖြစ်ပြီးတော့2008ခုနှစ်မှာတရားစွဲဆိုခဲ့ပေမယ့်အခုတက်သည့်တရားစစ်ဆေးမှုကကနဦးအစ်စ်မှာပဲရှိပါသေးတယ်။ဒီပန်းစီညှဉ်းပန်းနှိမ့်ဆက်မှုတွေအတွက်အမေရိကန်ပြည်တော်စုပါဝင်နိုင်ငံ၈နိုင်ငံမှာတာဝန်ရှိတယ်လို့မနှစ်နှောင်းပိုင်းမှာဆုံးဖြတ်ခဲ့ပြီးမြေဂျွန်လာ၂ရက်နေ့ကမှလူသိရှင်ကြားကုလသမဂ္ဂကထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗြိတိန်တွင်ဝင်မင်းသားဟယ်ရီရဲ့ဖုန်ဖောက်ထွင်းကြီးစုခံရတယ်ဆိုတဲ့ဆွဆွဲခြင်းနဲ့ပတ်သက်ပြီးပထမဆုံးတရက်ခွင်ကိုလန်ဒန်ကတရားရုံးတစ်ခုမှာတင်းနှလာနေ့ကစတင်လိုက်ပါတယ်လွန်ခဲ့တဲ့ဆယ်နှစ်ကျော်က Mirror သတင်းစာဓာတ်ရဲ့သတင်းထောက်တွေကသူ့ရဲ့လက်ကင်ဖုန်ကိုဖောက်ထွင်းဝင်ရောက်ခဲ့တာလို့မင်းသားဟယ်ရီကတရားစွဲတာဖြစ်ပါတယ်မင်းသားဟယ်ရီရဲ့ငယ်ဘဝမှာလျှို့ဝှက်ထားတဲ့ပုတ်ကလေးကဖြစ်ရက်တွေရှာမရတော့မေရာကသတင်းထောက်တွေကမကောင်းတဲ့အချက်လက်တွေရှာတွေ့မလားဆိုပြီးတရားမဝင်တဲ့နီလန်းတွေအသုံးပြုထောက်လန်းခဲ့တာလို့သူ့ရဲ့ရှင်နေကအဖွင့်လျှောက်လဲချက်မှာပြောဆိုခဲ့ပါတယ်တရားစွဲဆိုခံရတဲ့မေရာသတင်းစာတိုက်ဘက်ကရှင်နေကတော့လုံခြုံရေးအထူးတင်းကျပ်ထားတဲ့မင်းသားဟယ်ရီလိုပုဂ္ဂိုလ်မျိုးကိုဒီလိုမျိုးခိုးယူထောက်လန်းတာဟာမိုက်မဲရချလို့ဘလို့မှမဖြစ်နိုင်တယ်လို့ဖုံးဖောက်ထွင်းခံရတယ်ဆိုတဲ့သက်သေအထောက်ထားလည်းမရှိဘူးဆိုပြီးမင်းသားဟယ်ရီဖုံးရဲ့စာဒိုပို့စနစ်မှာအတန်းနဲ့ပြောထားတဲ့စကားတွေကိုခိုးယူနားထောင်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုပေးချထားပါတယ်ရှင်ထိတ်တန့်ရောက်တဲ့နေ့ကိုကိုသားညုံနဲ့တူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ခုတော့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုနားဆင်ကြရပါမယ်ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့မှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေကြားတိုက်ပွဲဖြစ်နေတာ9ရက်ရှိသွားပြီလို့ပရဟိတကယ်ဆယ်ရေးလုပ်နေသူတွေက VOA ကိုပြောပါတယ်။9ရက်တာတိုက်ပွဲအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေပစ်ခတ်လို့အရသား10ဦးသေဆုံးပြီးထိခိုက်ဒဏ်ရာရရှိသူအနည်းဆုံး11ဦးရှိနေပြီလို့လည်းပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုနန်းလောင်တင်ပြထားပါတယ်ရှင
်။ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့မှာနှစ်ဖက်တိုက်ပွဲဖြစ်ပွားနေပြီးလနဲ့ကြီးလနဲ့ငယ်ဖြစ်ခတ်တံတွင်ပြင်းပြင်းထန်ထန်ကြားနေရတဲ့အကြောင်းပရာဟိတကယ်ဆယ်ရေးလုပ်နေသူတို့က VOA ကိုပြောပါတယ
်။နှစ်နိုင်ခွဲနေကမနိုင်ပြီတော့လနဲ့ကြီးရောလနဲ့ငယ်ရောအဲ့လိုဖြစ်ခါတော့ဗော။ဘူပြဲမျိုးပေါ်မှာအဲ့ဒီကျော်ကစီကနေရခွဲပြီးဘောဦးတေးရခွဲပြီးအားလုံးကတိခိုက်မှုတော့ရှိကြတော့ဗော
။လနဲ့ကြီးကြောင့်အရသားတည်ဆုံမှုနဲ့နေအိမ်မိလောင်မှုရှိတယ်လို့လည်းသိရပါတယ်။မိုးပြဲအခြေဆိုင်ခမရ၄နှစ်နှစ်ကမိုးပြဲမြို့ဖက်ကိုလေကြောင်းဆင်လိုက်တဲ့အတွက်ကာကွယ်ရေးတပ်တွေကကြားဖြတ်တက်ခရရကနေတိုက်ပွဲဖြစ်ပွားတာလို့ဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကပစ်ခတ်တဲ့လက်နက်ကြီးတွေကြောင့်အရသာပြည်သူတွေထိခိုက်မှုရှိတယ်လို့ပရဟိတကယ်ဆယ်ရေးလုပ်နေသူသူကပြောဆိုပါတယ
်တက်ခွဲဒီနေ့တော့ပြင်ထန်ဆုံးပေါ့ဒီနေ့တော့ကြာတာပေါ့နော်နှစ်နာရီခွဲနေ၅နာရီချီဖြစ်တယ်အရင်ကတော့ဒီခဏလောက်ပဲပေါ့နော်၅မိနစ်၁၀မိနစ်လောက်ပါပဲအဲဒီရက်နဲ့ဆို၅ရက်ရှိတော့လည်းကြရတော့ဒီလက်နက်ငယ်ကြားလာနေတော့ဖြစ်ပြီးသားပဲပေါ့နော်ဒါကတော့ဒီဆုံးကမလေးငယ်တဲ့တော့ဖြစ်နေကြပါလားတိုက်ပွဲရှိတဲ့နေရာလည်းဖြစ်တယ်မရှိတဲ့နေရာလည်းရတာပေါ့နော်မရှိတဲ့နေရာကတော့ဘယ်လိုအမှန်ကြီးပေါ့ဘယ်လိုရရန်သူရှိနေတဲ့နေရာတွေအမှန်ကြီးဘယ်လိုဖြစ်တာလဲရှိကြတယ်အဲ့မဲ့ဒီလိုနဲ့ထိကြတာပေါ့နော်
ငားရတာတိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးတွေပစ်ခတ်တာကြောင့်အရတာပြည်သူ၈ဦးသေဆုံးပြီးထိခိုက်ဒဏ်ရာရရှိသူအနည်းဆုံး၁၂ဦးရှိလာပြီလို့လည်းသူကပြောပါတယ
်။အာဒီဆုံးသွားတဲ့၈ယောက်ရှိပြီးမြေအိမ်တွေပြည်သူတွေကဒီပြည်နယ်တွေပေါ်တော့ခမန်းကြီးတော့ပဲရှိသေးတာနဲ့ပြည်သူတွေကခမန်းကြီးဆိုတော့ငါလုံး၆လုံးတော့ရှိမယ်။အပြည်သူရတာဒီဆုံးသွားတဲ့၈ယောက်လောက်ရှိပါတော့။အော်လက်နက်ကြီးကြီးလို့ပြတာရလာတယ်။ဒီတိုက်ပွဲတင်းမှာတော့မဟုတ်ဘူး။ဒီခါလေးမျိုးရှိရတာတကယ်တော့ဒီသိခါရရောလေ
ဒါကြောင့်မြို့ရဲကဒေသခံအတော်များများကဘေးကင်းတဲ့နေရာမှာပြောင်းရွှေ့နေရပြီလို့လည်းပြောပါတယ်ပြီးခဲ့တဲ့မတ်လ29ရက်နေ့နဲ့28ရက်နေ့တုန်းကလည်းမိုးပြဲမြို့မှာတိုက်ပွဲပြင်းထန်ခဲ့ပါတယ်အဲ့ဒီတုန်းကလက်နက်ကြီးနဲ့လေးချောင်းတိုက်ခိုက်မှုကြောင့်ကလေးနှစ်ဦးသေဆုံးပြီးအရတား9ဦးထပ်မံဒဏ်ရာရရှိတယ်လို့ကက်ဆယ်ရဲလှုပ်နေသူက VOA ကိုပြောထားပါတယ်တိုက်ပွဲကြောင့်ထိခိုက်သေးဆုံးသူတွေပိတ်မိနေသူတွေကိုဝင်ရောက်ကယ်ဆယ်ဖို့ကအလွန်ခက်ခဲတဲ့အကြောင်းပရာဟိတကယ်ဆယ်ရဲလုံးနေသူတွေကပြောပါတယ
်။တိုက်ပွဲရဲ့တော့ဒီမှာတော့ဒီခုတော့လွယ်ဝတော့မလွယ်နဲ့ဒါနဲ့ဒီရှင်ပြည်လောက်နေရာနေဝင်ဖို့စုံစမ်းရတာတော့နော်ကနေရာဝင်လို့ရမယ်လောကဝင်လို့မရအောင်ဆိုရင်ဒီလိုရှင်နဲ့အဆင်ပြေလို့ထွက်လာခိုင်းနေပါတော့နေရာရှင်းကြတာပေါ့နော်။အဲ့လိုမျိုးတွေလောက်ပြရတယ်ခက်ခဲတော့ရှိပါတယ်တိုက်ပွဲနေရာဝင်ဖို့ဆိုတော့မလွယ်ဘူးလေနော်က
တပ်ပွဲကာလအတွင်းတွားရေးလာရေးခေတ်ကတည်းကကြောင်းဒဏ်ရာပြင်းထန်တဲ့သူတွေဆေးကုသမှုတေချာမခံယူရတဲ့အတွက်အသက်ဆုံးရှုံးတာတွေရှိနေတယ်လို့လည်းပြောပါတယ်တပ်ပွဲကြောင့်ဒေသခံတွေမကြာခဏဘေးလွတ်ရာကိုပြေးလွှားနေရပြီးတော့ကျန်းမာရေးအခက်အခဲစားသောက်ရေးအခက်အခဲစတဲ့ဒုက္ခမျိုးစုံကြုံတွေ့နေရတယ်လို့လည်းကုညီကယ်ဆယ်ရေးလုံသားတွေကပြောပါတယ်မိုးပြဲတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာတော့မရှိသေးပါဘူးမိုးပြဲကာကွယ်ရေးတပ်ကတော့စစ်ကောင်စီကအင်အားအလုံးအရင်နဲ့ထိုးစစ်ဆင်လာတာကြောင့်ဒေသခံကာကွယ်ရေးတပ်ပေါင်းစုတွေနဲ့တိုက်ပွဲပြင်းထန်ခဲ့တယ်လို့ထုတ်ပြန်ထားပါတယ
်။မိုးပြဲတိုက်ပွဲနောက်ဆုံးချိန်လေးကိုနန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြာခင်မှာတော့ကင်ဆာကုထက်ရောက်ခြင်းနဲ့နှလုံးရောဂါကုနေတယ်ဆိုတဲ့သတင်းဆောင်မကိုတင်ပြပေးဖို့ရှိပါတယ်။အခုတော့ယူကရိန်းစစ်ရေးချိန်လေးတင်ပြပါမယ်ရှင်။ရုရှားရဲ့ကျူကျော်စစ်အတွင်းကိုလက်အင်ကာချုပ်ရင်းသွားတဲ့ယူကရိန်းတွေကိုတယောက်ချင်းစီအတွက်အံဝင်ခွင့်ချဖြစ်အောင်တိုက်ထွာပြီးခြေထုလက်တူတွေပြန်လည်တပ်ဆင်ပေးနေပါတယ်။ဒါကြောင့်စစ်ပွဲအတွင်းခြေထောက်ပြတ်သွားတဲ့စစ်သားတွေလည်းဂျိုင်းတောက်မပါဘဲလမ်းလျှောက်နိုင်ကြပါတယ်။ဒီကြောင့် AP သတင်းဆောင်မကိုအခြေခံပြီးကိုစော်မိုးကျော်ကတင်ပြထားပါတယ်ရှင်
။ယူကရိန်းစစ်ပွဲအတွင်းကိုလက်ရှာကာဘန်ရဲ့ခန္ဓာကိုယ်နဲ့ဘဝဟာခြောက်ရပြောင်းလဲသွားပါတယ်။သက်32နှစ်ရှိပြီဖြစ်တဲ့စစ်မှုထမ်းအိုလက်ရှာကာဘန်ဟာသူ့နိုင်ငံကိုခုခံကာကွယ်ရင်းပြီးခဲ့တဲ့နိုဝင်ဘာလတည်းကခါဆန်တိုက်ပွဲအတွင်းတင်ကားဖြတ်မိုင်းပေါက်ပွဲရာမှာဒဏ်ရာရရှိခဲ့ပြီးသူ့ရဲ့ဘယ်ဘက်ခြေထောက်ဆုံးရှုံးသွားခဲ့ပါလဲဒဏ်ရာရရှိခဲ့ပေမဲ့သူ့ဘဝဟာကြာရှုံးသွားမှာမဟုတ်ပါဘူးသူဟာ unbroken ချိုးဖြတ်လို့မရနိုင်ဘူးလို့အမိပေးထားတဲ့အမျိုးသားပြန်လည်ထူထောင်ရေးနဲ့လက်ကျင်ရေးဌာနကိုလာရောက်ပြီးခြေထောက်အတူတက်ဆင်ပါတယ်အရင်ကဆရာဝန်တယောက်ဖြစ်ခဲ့ပြီးလွန်ခဲ့တဲ့ January လကမှခြေထုလက်တုတက်ဆင်ပေးသူအဖြစ်ပြောင်းလဲတာဝန်ထမ်းဆောင်နေတဲ့ Anton Hedesh ကသူ့ခြေထောက်ကိုတိုင်းထွာပါတယ်လူနာတွေအတွက်ခြေထုလက်တုတွေကိုလက်အိတ်ဆွတ်သလိုတိတိကျကျတက်ဆင်ပေးနိုင်ဖို့ Anton ဟာတစ်သားတွေကိုပုံထွင်းဖြတ်တောက်တဲ့လက်သမားပညာကိုသင်ယူခဲ့ပြီးကျွမ်းကျင်တက်မြောက်ခြင်းအောင်လက်မှတ်Диплома бой го яши ке баре.
Щоб кукса сама загоїлась, це перше чергово. А по-друге, щоб гарно відбилися анатомічні структури.
П'яніре чирауку дубандаду ата чалаун лоунайму утвек. Чирауку тетейсяча сінаунбу га патама узон аєчіде ачепа. Дурія аче аніне гаро п'яніре чирауе ані та атай пун полабу луваре. Дама пун твен лауне ака маман ганган титичяча пхимаба. ဒီလိုလောက်ကံမှနောင်မှပြတ်နေတဲ့ခြေထောက်ကိုဆွတ်တဲ့အဆွတ်ဟာအယိုးကိုဖွဲ့စည်းထားတဲ့တစ်ရှူးတွေအပေါ်မှာဖိအားမတက်ရောက်မှဖြစ်ပါတယ်။ဒါမှလူနာဟာခြေထောက်အတုကိုတတ်ဆင်ပြီးတက်တောင့်တက်တာလမ်းလျှောက်နိုင်မှာပါ
။ရုရှားကျူးကျော်တိုက်ခိုက်ခြင်းကစပြီးအခုအချိန်အထိဒီဌာနမှာလူနာပေါင်း 12,000 ကိုပြုစုလုံဆောင်ပေးခဲ့ပြီးဖြစ်ပါတယ်။အဲ့ဒီအထက်မှာကလေး 900 ကျော်ပါဝင်ပါတယ်။လောလောဆယ်ဒီဌာနမှာလူ 9,000 လောက်ခြေထုလက်တုတွေတက်ဆင်ပေးဖို့လိုအပ်မယ်လို့ကြွမ်းကျင်သူတွေကတွက်ဆထားပါတယ်။ရှာကာဘန်ဟာအပြင်းထန်ကုသမှုတွေလုပ်ခဲ့ရပြီးဒဏ်ရာရတဲ့သူ့ရဲ့ခြေထောက်ကိုဖြတ်တောက်ခဲ့ရသလိုအရေပြားအစာထိုးကုသမှုခွဲစိတ်ကုသမှုစတာတွေကိုလည်းလုပ်ခဲ့ပြီးဖြစ်ပါတယ်
။
သူအချင်းတို့အတွင်အလျင်မြန်တက်တာပြောက်ကင်းလာတာကိုဆရာဝန်တွေကအာသင်ကြပါတယ်။သုံးနှစ်အရွယ်သူသမီးလေးဟာသူ့ကိုအလျင်အမြန်ပြန်လဲကောင်းလာဖို့အတွက်အားဖြစ်စီတယ်လို့ရှာကာဘန်ကပြောဆိုပါတယ်
။ Сиора не знаю, что быстро восстанавливается, но после всего. Я же после первого ранения восстановился за неделю.
ကျွန်တော်ကိုကျွန်တော်သိပါတယ်။ကျွန်တော်ခန္ဓာကိုယ်ကိုကျွန်တော်သိပါတယ်။ကျွန်တော်အလျင်မြန်ပြန်ပြီးတက်တာပြောက်ကင်းလာပါတယ်။ဒံရရပြီးတပတ်အတွင်းမှာကိုတက်တာလာပါတယ်အခုဒံရတွေအားလုံးလဲတက်တာပြောက်ကင်းပြီးအမြန်ပြန်ကောင်းလာနေပါတယ်ကျွန်တော်ခန္ဓာကိုယ်နဲ့ကျွန်တော်အဆင်ပြေပါတယ
်ဒီအလုံယုံသေးသေးလေးမှာလွန်ခဲ့တဲ့6လအတွင်းစစ်သားနဲ့အရတားစုစုပေါင်း100ကျော်ကိုခြေတုလက်တုတက်ဆင်ပေးခဲ့ပါတယ်နောက်တနေ့မှာ3ဘက်မြင်ပုံတူကူးဆက် 3D printer နဲ့ထုတ်လုပ်ပြီးအယိုးအတုအစားထိုးအသုံးပြုနိုင်ဖို့အစီအစဉ်ရှိပါတယ်ဒါပေမဲ့ဝန်တန်းမလုံလောက်တာကပြဿနာဖြစ်နေပါတယ်။ဒဏ်ရာရသူအရေးအတွက်လဲနေစဉ်နဲ့အမျှများလာနေတာကြောင့်ခြေထုလက်တုတက်စင်ကုသပေးဖို့လိုအပ်ချက်တွေလဲပိုများလာနေပါတယ်။ပြီးခဲ့တဲ့တပတ်ကျော်လောက်ကသူ့ခြေထောက်ကိုတိုင်းထွာခဲ့ပြီးနောက်ရှာကာဘန်တယောက်လဲသူ့အတွက်ခြေထောက်အတုတက်စင်ဖို့ဒီဌာနကိုပြန်ရောက်လာခဲ့ပါတယ်။သူ့ရဲ့ခြေထောက်အသင့်နဲ့အသားကျဖို့အတွက်တော့အချိန်အနည်းငယ်ယူရပါမယ်။ဒါပေမဲ့ဒီဌာနမှာရုပ်ပိုင်းဆိုင်ရာဓာတ်ရိုက်ကုထုံးနဲ့ကုသမှုပေးတဲ့ဌာနလည်းရှိတဲ့အတွက်သူအဲ့ဒီမှာလမ်းလျှောက်လေ့ကျင့်နိုင်ပါတယ်။ဒီဌာနမှာအလုပ်လုပ်ကင်နေတဲ့ဝန်ထမ်းတွေကတော့ဒဏ်ရာရပြီးကိုလက်အင်မှာချုံရင်းသွားတဲ့ယူကရိန်းတွေသူတို့ကသူတို့ပြန်လည်ထူထောင်နိုင်ဖို့ကူညီလှုပ်ဆောင်ပေးတဲ့နေရာမှာဒီအလုပ်ဟာအရေးပါတဲ့အလုပ်ဖြစ်တယ်လို့ပြောဆိုပါတယ်။ဒီဌာနမှာရှိတဲ့စိတ်ကူထုံးပညာရှင် Olesky Seminov ကပြောဆိုရမှာတော့
They might be integrowani suspilsa bo vne izalashaytsa tema samama ludme prosto bas
ဒီလူတွေဟာလူအဖွဲ့အစည်းအတွင်းပြန်လဲရောနောပါဝင်ရမှာပါဘာဖြစ်လို့လဲဆိုတော့သူတို့ဟာဆက်လက်ရှင်သန်နေရပြီးလုံဆောင်နိုင်တဲ့အကန့်အသတ်အနည်းငယ်ရှိတာကလွယ်လို့အခက်အခဲတွေကိုလည်းကြော်ဖြတ်နိုင်ပါတယ်ဒါဟာမလွဲမသွေလုပ်ကံရမယ့်ကိစ္စပါဒါကိုရှောင်လွဲသွားလို့မရပါဘူး
ကိုယ်လက်အင်ကချုံရင်းသွားတယ်ဆိုတာဟာသူတို့ရဲ့လှုပ်ရှားလှုပ်ဆောင်နိုင်မှုတွေအလုံးချုံရင်းပျက်စီးသွားတာမဟုတ်ပါဘူ
းကိုစမိုးချော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့ကျမကြီးဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးလိုပါတယ်အန်ဒီရှိတဲ့နှလုံးခုန်တို့မမှန်တာကိုပုံမိုထိရောက်ကောင်းမွန်အောင်ကုသနိုင်ဖို့အတွက်ဆရာဝန်တွေဟာပုံမှန်ဆိုရင်ကင်ဆာယောဂါမှာအသုံးပြုတဲ့ဓာတ်ရောင်ခြေကိုနှလုံးကုသရာမှာဆန်းသက်အသုံးပြုနေကြပါတယ်နှလုံးကိုတစ်ချိန်ဓာတ်ကင်ကုသလိုက်ရင်ရိုးရင်းပြည့်စည်နေတဲ့နှလုံးဆဲတွေကိုပြန်လည်ပြုပြင်နိုင်ပြီးငယ်ရွယ်ချင်းမာတဲ့ cell တွေလိုပုံမှန်အတိုင်းပြန်လည်နှလုံးခုန်စေနိုင်တယ်လို့သုတေသီတွေကယူဆထားကြတာပါဒီလိုနည်းနဲ့ကုသနည်းကိုပုံမှန်အသုံးပြုရင်အမှန်တကယ်အလုပ်ဖြစ်မဖြစ်သိရှိနိုင်ဖို့အသေးစိတ်သုတေသနလေ့လာမှုတွေစတင်ဖို့လည်းရှိနေပါတယ် AP သတင်းဆောင်မကိုအခြေခံပြီးကိုငိမ့်ချန်းအေးကပြောပြပေးပါမယ်ရှင်
နှလုံးသွေးလွှတ်ခံနှလုံးခုန်မြန်တဲ့ယောဂမျိုးကရုတ်တရက်နှလုံးရက်သေဆုံးစေတဲ့အဓိကအကြောင်းရင်းဖြစ်ပြီးအမေရိကန်နိုင်ငံမှာတစ်နှစ်ကိုလူ3သိန်းလောက်ဒီယောဂနဲ့သေဆုံးနေရပါတယ်။ဒီနှလုံးခုန်လုံးမမှန်တာကိုကုသဖို့နှလုံးကိုတစ်ချိန်ထဲအောင်ကြည့်အမြန်ပေးပြီးကုသတဲ့နည်းကတကယ်အလုပ်ဖြစ်မလားဘေးထွက်ဆိုးကျိုးတွေရှိလားဆိုတာကိုဒီယောဂကိုကုသမှုခံယူပြီးတဲ့နောက်မှာယောဂပြန်ပြန်ဖြစ်နေတဲ့ Jeff Beckers လို့လူနာတွေကိုစမ်းသပ်ကုသရင်းနဲ့အကြီးစားလေ့လာမှုတွေလုပ်မှာပါLouisville မြို့မှာနေထိုင်တဲ့ Beckers ဟာနှလုံးခုန်နှုံးမှတ်မှုနိုင်ပေါင်းများစွာကြားတဲ့နှလုံးခွက်စိတ်ကုသမှုကိုခံယူခဲ့ရပြီးအရန်ဖြစ်နှလုံးခုန်ဆက်ကိုလည်းထည့်သွင်းထားတာပါ။ဒါပေမဲ့ Beckers ဟာပြီးခဲ့တဲ့ဆောင်းရာသီကတစ်လမှာနှစ်ချိန်လောက်သတိလစ်မေ့မျောသွားပြီးပြန်သတိရချိန်မှာရင်ဘတ်ကို6နဲ့ကန်ခံရသလိုပြင်းထန်တဲ့နာကျင်ဝေဒနာတွေကိုခံစားခဲ့ရပါတယ်။နှလုံးခုန်ဆက်ကြောင့်သာသူအသက်ရှင်ခဲ့ပြီးနှလုံးပြန်ခုန်လာခဲ့တာလို့သူကပြောပါတယ
်။ I must have PTSD about it.because
ဒီကြောင်းကိုစိတ်ထဲမှာအမြဲတွေးနေရတယ်တကယ်ကိုစိတ်တန်ရလွန်စိတ်ဖိစီးမှုယောဂဖြစ်လူနီးပါပါပဲဒါလို့ထပ်ဖြစ်အောင်မလားထပ်ဖြစ်တော့မလားအမြဲစိုးရိမ်နေရတယ်ဘာလို့လဲဆိုတော့ကြိုပြီးတော့သတိပြုရမယ့်လက္ခဏာတစ်ခုခုပြတာမျိုးမရှိဘူးဆိုလိုချင်တာကစက္ကန့်30လောက်အတွင်းမှာပဲဒါလို့ဖြစ်ပြီးတော့သတိလစ်သွားတာပဲ
ဒီလိုကြောက်မက်ဖွယ်အသက်အန္တရာယ်ကြုံရတဲ့အခြေအနေမျိုးနောက်ထပ်မဖြစ်အောင်သူဟာဖေဖော်ဝါရီလမှာဒီစမ်းသပ်ဓာတ်ရောင်ခြေကုသနည်းကိုရွေးချယ်ခဲ့ပါတယ်ဓာတ်ကင်ပြီးတဲ့နောက်မှာအခုထိသူ့ကျန်းမာရေးကကောင်းမွန်နေပါတယ်။နှလုံးလျှက်စစ်စနစ်ကပုံမှန်အနေထားမှာဆိုရင် love death love death ဆိုပြီးတစ်မိနစ်မှာအချိန်60ကနေ100ကြာနှလုံးခုန်လေပတ်လေးရှိပါတယ်။နှလုံးသွေးလွတ်ခံနှလုံးခုန်မြန်တဲ့ယောဂါဖြစ်နေရင်တော့နှလုံးခုန်တာကမတရားမြန်နေပြီး သွေးကိုကောင်းကောင်းမလွတ်ထုတ်နိုင်တော့ပါဘူး။အရင်ကနှလုံးသွေးကြောချင်းယောဂရုတ်တရက်ဖြစ်ပြီးနှလုံးကိုတိုက်ခိုက်ခံရင်နှလုံးအောက်ခြေအခန်းမှာဖြစ်တဲ့နှလုံးသွေးလွတ်ခန်းကပျက်စီးပြီးအဲ့ဒီလိုနှလုံးလျှက်စစ်လည်ပတ်စနစ်ဖောက်ပြန်ပြည့်ရင်းသွားတတ်ပါတယ်။ဒီလိုယောဂမျိုးဖြစ်လာရင်အဓိကကုသတဲ့နည်းတစ်ခုကတော့ဆရာဝန်တွေကမူမမှန်ဖြစ်နေတဲ့ tissue တွေကိုထုတ်ဖော်နိုင်ဖို့နှလုံးထဲပြုံငယ်ထိုးသွင်းလိုက်ပြီးအဲ့ဒီနေရာကိုအပူပေးလောင်ကျွမ်းစေတဲ့အခါမှာအမာရွတ်တွေဖြစ်သွားပြီးမကောင်းတဲ့ဆဲတွေကိုထုတ်လွှတ်မှုကိုတားဆီးပါတယ်။ဒီလိုကုသရင်တချို့လူနာတွေကအကြီးအကျယ်ဖျားနာတတ်ပြီးဘက်ကက်လိုလူနာမျိုးတွေကတော့ယောဂါကမသက်တာပဲနောက်မှပြန်ဖြစ်တာတွေကြုံရတတ်ပါတယ်။စိန့်လူးဝစ်မျိုးဝါရှင်တန်တက္ကသိုလ်ကနှလုံးခုန်လုံးအထုကုဒေါက်တာဖီလစ်ကျူးကလစ်ကခွဲစိတ်တာမလို့ပဲတခြားနည်းလမ်းနဲ့ကုသနိုင်မှုတီထွင်မှာတယ်။ဒီနည်းလမ်းကကုသမှုမခံယူခင်စစ်စေးပြင်စင်တာတွေအများကြီးလောက်ရပါတယ်နှလုံးရဲ့လျှက်စစ်လှုပ်ရှားမှုကိုတိုင်းတာဖို့လူနာတွေဟာလျှက်ကူးပစ္စည်း250လောက်ပါတဲ့အင်ဂျီကိုဝစ်ဆင်ထားရပါတယ
် And so in just one or two beats
ဒီဒီမှာမဟုတ်နှစ်ကြိမ်လောက်လျှက်စစ်ရိုက်လို့ရှိရင်နှလုံးရဲ့လေပတ်မှုလျှက်စစ်အစိပ်ပိုင်းကိုပုံဖော်နိုင်ပြီးနှလုံးကိုပုံမှန်တာရဲ့အစအနေအားဘယ်မှာလဲဆိုတာကိုသိနိုင်ပါတယ
်ဒါအပြင်ဆေးဘက်ဆိုင်ရာစကန်ဖတ်အသေးစိတ်စစ်ဆေးတာတွေလည်းထပ်လုပ်ရပါတယ်အဲ့ဒီလိုလုပ်ရင်သုံးဖက်မြင်ပုံရိပ်ထွက်လာပြီးနှလုံးခုန်တာလွဲမားတဲ့နေရာကိုအတိအကျညွန့်ပြနိုင်ပါတယ်။ခရူးကလစ်ကဓာတ်ရောင်ကြီးကင်ဆာအထူးကုဆရာဝန်ဒေါက်တာကလစ်ဖို့ရောဘတ်ဆန်နဲ့အတူပူးပေါင်းလှုပ်ဆောင်နေပါတယ်။ရောဘတ်ဆန်ဟာဓာတ်ရောင်ကြီးနဲ့ကင်ဆာကုသမှာအနီးအနားကကောင်းတဲ့ tissue တွေကိုမထိခိုက်စေဘဲကင်ဆာဆဲတွေကိုအတိအကျကွက်ပြီးဓာတ်ကင်နာကိုကျွမ်းကျင်သူပါ။နှလုံးကိုချိန်ရွယ်ပြီးဒန်အောင်ကြီးနဲ့ကုသတာမျိုးကသူ့အနေနဲ့အရင်ကတွေးတောင်မတွေးမိဘူးလို့ပြောပါတယ
်။ The thought process at that time had always been
ကင်းစားဝေဒနာရှင်အများစုအတွက်အကျိတ်ကိုပဲဦးတည်ဒန်အောင်ကြီးပေးပြီးအနာကမပျက်စီးသေးတဲ့ tissue တွေကိုထိခိုက်မှုပမာဏနည်းအောင်လျှော့ချဖို့စဉ်းစားခဲ့ရတာပါ။မထိခိုက်ဖို့စဉ်းစားရတဲ့အထက်မှာအရေးကြီးအစိတ်အပိုင်းဖြစ်တဲ့နှလုံးနဲ့ပါတာပေါ့
။နှလုံးရောဂါတွေကိုတက်ကင်းတဲ့အခါမှာလဲကင်ဆာလူနာကိုတက်ကင်းတဲ့စက်ကိုပဲအသုံးပြုပါတယ်။ထုံးစံတိုင်းအဲ့ဒီမှာစိတ်ကြည်နူးအောင်သချင်းတွေဖွင့်ထားပေးပါတယ်။ပြီးမှလိုချင်တဲ့နေရာကိုချိန်ရွယ်ပြီးအတိအကျဓာတ်ကင်ပေးပါတယ်။စုစုပေါင်းကြာချိန်က15မိနစ်လောက်ပဲရှိပါတယ်။ခရူးကလစ်နဲ့ရောဘတ်ဆန်တို့နှစ်ဦးပူးပေါင်းကုသမှုရဲ့ပထမဆုံးအောင်မြင်မှုရလဒ်တွေကို2018-2019ခုနှစ်တွေမှာစတင်မြင်ခဲ့ရပါတယ်။စုစုပေါင်းကနာမကျန်းဖြစ်နေတဲ့လူနာအနည်းငယ်ကိုအဲ့ဒီနည်းနဲ့ကုသပေးရမှာတိတိတသားတိုးတက်မှုတွေမြင်လာပါတယ်။6နှစ်လောက်ကြာတဲ့အထိကျန်းမာမှာရှိနေတယ်လို့တချို့လူနာတွေကပြောပါတယ်။အစားအသောက်နဲ့ဆေးဝါးကုတ်ကွဲမှုအဖွဲ့ FDA ကခွင့်ပြုချက်မရသေးပေမဲ့သူတို့ဟာလူနာတူးချင်းရဲ့ယောဂအတိမ်နဲ့ဖြစ်စမောမူတည်ပြီးနောက်ထပ်နှလုံးခုန်ပုံမမှန်တဲ့လူနာ80လောက်ကိုဒီတက်ကင်ကုသတဲ့နည်းနဲ့ကုသဖို့ခွင့်ပြုချက်ရရှိထားပါတယ်။သူတို့အဖွဲ့ကဒီကုသနည်းသစ်ကို American ပြည်တွင်းနဲ့ပြည်ပကချားစင်းုံဒါဇင်နဲ့ခြေကိုလည်းထပ်ဆင့်တင်ကြားပေးနေပါတယ်။ဒါပေမဲ့ဒီနည်းနဲ့ပုံမှန်အသုံးပြုကုသနိုင်မှု FDA ရဲ့တရားဝင်ခွင့်ပြုချက်အတွက်ကတော့ပိုပြီးခိုင်မာတဲ့အထောက်အထားတွေလိုအပ်ပါတယ်။အခုနိုင်ငံတကာလေ့လာမှုတစ်ခုအနေနဲ့လူနာ400နီးပါးကိုဓာတ်အောင်ကြီးကုသနည်းဒေါမုံနှလုံးထဲပြုံငယ်ထိုးသွင်းကုသနည်းတစ်ခုခုကိုကြာပန်းရွေးချယ်ပြီးသူတို့ရဲ့ရလက်ကိုဓာတ်ရိုက်နှိုင်းရှင်ဖို့ရှိပါတယ်။ဓာတ်အောင်ကြီးကနှလုံးခုန်မျက်နှာကိုဘလို့ကာဝယ်ပေးနိုင်လဲဆိုတာကိုနှလုံးလူလာတွေကိုကုသပေးတဲ့ဖွံ့ဖြိုးမှုဆိုင်ရာဇီဝဗေဒပညာရှင်ဒေါက်တာစတေးစီရက်ချလာကအနီးကပ်လေ့လာနေပါတယ
်။
ဒီနည်းကပြည့်ရွင်းနေတဲ့ tissue တွေကိုပြန်လည်နုပြိုဈေးနိုင်ပါတယ်။ဒါကတော်တော်လေးကိုစိတ်လုံရှားစရာကောင်းပါတယ်
။သူ့ရဲ့သုတေသနအဖွဲ့ကလှူဒန်းထားတဲ့လူသားနှလုံးသားတွေနဲ့ကြွက်ရဲ့နှလုံးသားတွေကိုစမ်းသပ်ချက်တွေရပြည့်ရွင်းနေတဲ့ဆဲတွေကိုအလေလက်ပမာဏရှိထဲအောင်ကြီးကိုတစ်ချိန်ပေးလိုက်ရင်ဒီဆဲတွေကသူတို့ဘာသာပြန်လဲပြုပြင်ဖို့လှုံ့ဆော်ပေးကြောင်းတွေ့ရတယ်ဆိုပါတယ
် It can be thought of as you know turning back the clock to take a disease
Yes you need a tissue ကိုယူပြီးနာရီကိုနောက်ပြန်လှည့်ပေးလိုက်တယ်လို့ပါပဲပြုပြင်ဖန်တီးပေးတမန်ဆဲတွေလိုပဲသူတို့ကပြန်အလုပ်လုပ်ပါတယ
်ဒီနည်းနဲ့ကုသခံခဲ့သူဘက်ကက်တယောက်ကတော့မဝေးတော့တဲ့အနာဂတ်မှာကျမကြီးကောင်းမွန်လာပြီးထန်နစီပြည်နယ်ကသူ့မိသားစုစီတွားလဲဖို့အခွင့်အရေးကိုမျှော်လင့်နေပါတယ်အနည်းဆုံးတော့စမ်းသပ်တီထွင်မှုတစ်ခုမှသူပါဝင်စူးစမ်းစမ်းသပ်ခံခဲ့တယ်လို့သူကခံယူထားပါတယ်။ပြီးတော့ဒါတကယ်လက်တွေ့အလုပ်ဖြစ်လာမယ်လို့လည်းမျှော်လင့်ထားပါတယ
်။ကိုငင်းချန်အေပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ Radio ရုပ်သံအစီအစဉ်ကိုကျမတို့ရဲ့ VOA website စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအသံလွှင့်တဲ့အချိန်နဲ့တပြေးညီထပ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
တရင်မှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့တရင်မှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့တရင်တွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းမှာတော်တာရှင်များရှင် VOA American အသံရဲ့အင်ကာနစ်မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။မကြာခင်မှာတော့စီးပွားရေးလူမှုရှုခင်းနဲ့တက်တန့်ရောင်သတင်းလှအစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါတယ်။အခုအရင်ဆုံးတော့တွေ့ဆုံမေးမြန်းခန်းတစ်ခုကိုတင်ပြပါမယ်ရှင်။တက်တန့်ရှင်မြန်မာစစ်တပ်ဟာအချင်းပြတ်ချက်ဆမှုတွေကြောင့်ဖွဲ့စည်းပုံရင်းရင်လာပြီးစစ်ဖက်အရက်ဖက်ပြန်လဲတည်ပြန်နိုင်ဖို့တာဝန်ခံမှုရှိပြီးပြုပြင်ပြောင်းလဲမှုလုပ်ဖို့လိုတယ်လို့အမေရိကန်စစ်တပ်အငြိမ်းစားဒုဗိုလ်မှူးကြီးဒေါက်တာမီမီဝင်းဘတ်ကသုံးသပ်ပါတယ်။မအီတန့်စင်တွေ့ဆုံမေးမြန်းထားပါတယ်ရှင
်။ဟုတ်ကဲ့ဒေါက်တာမီမီအမင်္ဂလာပါရှင်။ VOA Washington DC Studio ထိလာပြီးတော့အင်တာဗျူးပေးရတဲ့ကျေးဇူးတင်ပါတယ်ရှင်။
ကျေးဇူးပါမင်္ဂလာပါအာဒီနေ့ပေါ့နော်ကျွန်မပြောတဲ့ဥစ္စာတွေကပေါ့နော်ကျွန်မပုဂ္ဂိုလ်တယောက်ပညာရှင်တယောက်အနေနဲ့ပြောတာပါလို့ပထမပြောချင်ပါတယ်ဘသူအဘယ်အဖွဲ့ဥမာကုစလေကိုစားပြီပြောတာမဟုတ်ပါဘူးလို့ပြောချင်ပါတယ
်ဟုတ်ကဲ့ပါရှင်ကျေးဇူးပါအခုဒီအရင်ဆုံးမေးချင်တာကပေါ့နော်ဒေါက်တာမင်ပြီအနေနဲ့ပေါ့ American စစ်တပ်ထဲမှာ28နှစ်လောက်28နှစ်တာဝန်ထမ်းဆောင်ပြီးတော့အငြင်းစားယူတဲ့လူတယောက်အနေနဲ့ရောနောက်ပြီးတော့မြန်မာနိုင်ငံရေးကိုလည်းထဲထဲဝဝဲနားလေတကြွနဲ့သူတယောက်နေနဲ့မေးချင်တာကပေါ့နော်ဒီမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာနှစ်နှစ်ကျော်ကြာပြီနောက်ပြီးတော့မြန်မာစစ်တပ်ကလည်းအခြေခံရန်တရားတွေလည်းရှိတယ်သူတို့နှစ်ရှည်လာများရှိလာခဲ့အချိန်ကနေပြီးတော့အခုလက်ရှိမြန်မာစစ်တပ်ရဲ့ဖွဲ့စည်းပုံအရာအနေထားလက်ရှိအနေထားမှာဆိုရင်သူတို့ရဲ့အားသာချက်ကဘယ်လိုများရှိပါလဲရှင
်သူတို့မှာအားသာချက်ကတော့နော်ဒီ institution ပေါ့နော်ဒီနှစ်ပေါင်းများစွာ institution ရဲ့ဟိုနည်း support တော့ရှိတယ်ဒါပေမဲ့အဲ့ဒီ institution ကအခုချိန်မှာအရန်ရိုင်နေပြီဘာကြောင့်လဲဆိုတော့ဒီ corruption you know corruption နဲ့ဟိုဗာလဲ
အဂရီလိုက်စာမှုချစာမှုပေါ့နော
် right okay. right ဘာလို့ဆိုအခုချိန်မှာကျွန်တော်တို့ကြားရတာပေါ့နော်ဒီတော်တော်စစ်ဖို့တွေကသူတို့ရှေ့တမ်းမသွားဖို့အတွက်ကိုတခါတည်းလတ်စာပေးပြီးတော့လုပ်တာနေနောက်ပြီးတော့အောက်မှာရှိနေတဲ့စစ်သားတွေရဲ့ဟိုနင်းဟိုစစ်သားတွေကိုဆက်ဆံတာပေါ့နော်ဟိုနင်းအဂရီလိုက်စာမှုတွေလည်းအများကြီးပါတယ်လို့ကြားရတယ်ဆိုတော့သူမှ professionalism မရှိတော့ဘူးဆိုလို့ရှိရင်ဒီဥစ္စာ institution ကိုလည်းယိုင်စေတယ်ဒါပေမဲ့ဒီဥစ္စာနှစ်ပေါင်းများစွာလှုပ်ထားတဲ့အခါကျတော့ဒီမှာနည်းနည်းတော့ကြံသေးတယ်ဒီလိုမျိုးနှစ်ပေါင်းများစွာမရှိဘူးဆိုလို့ရှိရင်အခုဆိုရင်ပြတ်သွားပြီအခုတော့မှပြတ်သွားပြီဘာလို့ဆိုတော့သူတို့တွေမှာဒီဥစ္စာဒီ professionalism မရှိတဲ့အကြောင်းမလို့
နောက်ပြီးတော့ဒီမြန်မာစစ်တပ်ရဲ့နှီးပြူဟာအရာတော့ဗောနော်ဒီအာဏာသိမ်းတဲ့အချိန်မှာတော့အကြမ်းဖက်တဲ့နှီးနဲ့အင်အားအစမတန်သုံးပြီးတော့ပြည်သူတွေကိုအုပ်ချုပ်တယ်အကြောက်တရားနဲ့အုပ်ချုပ်တယ်ဆိုတော့သူတို့ရဲ့အားနည်းချက်ကဘယ်လိုရှိပါလဲသူတို့ရှေ့ဆက်လာလာဘယ်လိုရှိပါလဲရှင
်ဟုတ်ကဲ့ဒါအကြောက်တရားနဲ့အုပ်ချုပ်တယ်ဆိုတာကပေါ့နော်အဲ့ဒါသူတို့လှုပ်လိုက်တာအရန်လွန်သွားတယ်အရန်လွန်ပြီးတော့ဒီဥစ္စာလူတွေကနာကြီးသွားတယ် right အရင်တော့လည်းပြောတယ် Machiavelli တို့ဘာလို့ပြောတာလဲဒီဥစ္စာ fear ပေါ့နော်အကြောက်နဲ့ဒီလိုမျိုးလှုပ်လို့ရှိရင်နဲ့အရန်သတိထားတယ်ဒီလိုမျိုးအလွန်လှုပ်သွားလို့ရှိလို့ရှင်ဒီဥစ္စာနာကြီးမှုရှိသွားလို့ရှင်ဘယ်တော့မှဒါပြည်သူလူထုရဲ့ခံနာကြီးမှုပေါ့နော်အဲ့ဒီအဲ့ဒီဥစ္စာသူပြန်တော်လာမှာပို့ပြီးတော့ကြီးမားလာမယ်အဲ့ဒီဥစ္စာကိုသူတွေ့နေရတယ်ဟိုဟိုနေဟိုနေတရုတ်စစ်တပ်တောင်မှအခုကျွန်မကြားတာလေအဲ့ဒါသူတို့လှုပ်တဲ့ဥစ္စာကိုတော်တော်လွန်ပြီလို့သူတို့လည်းအခံယူရတယ်လို့ကြားရတယ်ကျွန်မတို့ကတော့ကျွန်မတို့ကအစားရရပြောတာရယ်ဆိုတော့လေအစ်စ်ဆာမဟုတ်ဒါပေမဲ့တရုတ်ဘက်ကလည်းအဲ့လိုမျိုးပြောလာပြီလို့ကျွန်မကြားရတယ
်ဟုတ်ကဲ့ပါရှင်နောက်ပြီးတော့ဒေါက်တာမီမီအနေနဲ့ပေါ့နော်အရင်တုန်းကအမေရိကန်စစ်တပ်ထဲမှာတာဝန်ထမ်းဆောင်စဉ်တုန်းကလည်းဒီစစ်ဖက်နဲ့အရက်ဖက်တင်းမြတ်မှုနောက်ပြီးတော့လိုင်ယွန်ကြီးတွေရှိဖို့နဲ့ပတ်သက်ပြီးတော့အရင်တုန်းကတင်းနှန်းနေလဲပေးပူတယ်ကျွမ်းကျင်တဲ့သူတယောက်နေနဲ့ပေါ့နော်အခုအခြေအနေချင်းမြန်မာစစ်တပ်ဘက်ကနေပြီးတော့သူတို့ရဲ့လုပ်ရက်တွေလုပ်ပြီးရဲ့ကိစ္စတွေနောက်ပြီးတော့သူတို့ရဲ့အစီအစဉ်တွေနဲ့ဒီလိုမျိုးအခြေအနေမျိုးမှာတချင်ချင်းမှာစစ်ဖက်နဲ့အရက်ဖက်ပြန်လဲတင့်မြတ်နိုင်တဲ့အလားအလာရှိပါသေးပါရှင
်you know the reform လုပ်လို့ရှိရင်တော့ရတာပေါ့ဒါပေမဲ့အခုအချိန်မှာဒီလိုမျိုး reform လုပ်ဖို့အတွက်ကကြတော့ဒီမှာဒီတကယ်တကယ်ဒီဥစ္စာကိုအမိတ်ပေးတာပြီးတော့ပြစ်မှုလွန်ကျူးနေတဲ့ ဘိုးရုပ်တွေဘိုးကြီးတွေတို့ကတော့သူတို့တွေကတော့accountability ရှိရမယ
်
accountability ရှိရမယ်အဲ့လိုမျိုးလှုပ်လို့ရှိလို့ရှင်တော့ရှေ့သွားပြီးတော့ဟိုဗာလဲcivil military relation ရတော့ပြန်ပြီးတော့တည်ဆောက်ရမှာပေါ့ပြန်ပြီးတော့တည်ဆောက်လို့ရပါတယ်
အဲ့ဆိုမြန်မာစစ်တပ်အနေနဲ့သူတို့ပြုပြင်ပြောင်းလဲမှုမရှိဘူးကိုလုတ်ခဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့စစ်ဘုတွေအနေနဲ့တာဝန်ယူမှုတာဝန်ခံမှုရှိလို့ရှင်တော့အလားအလာတော့ပြန်လဲတည်မြဲဖို့ကမလွယ်ဘူးပေါ့ရှင
်ဟုတ်တယ်ဘာလို့ဆိုသူတို့အရန်ကျူးလွန်လာတာဟုတ်အရန်ကျူးလွန်လာတာပြည်သူလူထုကအရန်နာကြီးနေပြီဆိုအခုနောက်ဆုံး survey ကပြောနေတာ 91% 97ရာခိုင်နှုန်းပေါ့နော
်
လူတွေကလုံးဝလက်မခံလုံးဝလက်မခံအောင်ဆိုတော့ဒါ50 you know တန်90เนาะတန်90 91% 97ရာခိုင်နှုန်းဆိုတာနည်းတဲ့လူအများကြီးပဲ right
ဟုတ်ကဲ့မြန်မာပြည်သူရဲ့သဘောထားကတော့ဘယ်လိုလက်ခံနိုင်မှုအတွက်ကတော့မြန်မာစစ်တပ်ဘက်ကပြောင်းလဲဖို့လိုမှာပေါ့เนา
ะလိုအပ်တယ်နောက်ပြီးတော့ဒီလိုမျိုးကျူးလွန်လာတဲ့လူတွေကိုလည်းတာဝန်ခံမှုတာဝန်ယူမှုဟိုနည်း
ရှိဖို့
accountability လို့ idea
ဟုတ်ကဲ့ပါရှင့်နောက်ကြာခင်တော့ပေါ့ American သမ္မတ Biden ကနေပြီးတော့ဒီအတီးပြုတ်ပြီးလက်မှတ်ရေးထိုးလိုက်တဲ့ NDA လို့ခေါ်တဲ့အမျိုးသားကာကွယ်ရေးအသုံးစရဥပဒေကိုလည်းအတီးပြုတ်နိုင်ခဲ့ပါတယ်ဒီ Burma Act ကိုအတီးပြုတ်နိုင်ခဲ့တာပေါ့နော်အဲ့ဒီထဲမှာဒီလိုမျိုးလူသားချင်းစာနာမှုအကူအညီတွေ Burma ဒုက္ခသည်တွေကိုပေးတာတွေအပါအဝင်နောက်တစ်ခုကကြတော့စစ်လက်နက်ပစ္စည်းမဟုတ်တဲ့ပေါ့နော် non-lethal assistant ပေးဖို့ကိုလည်းသဘောတူထားတာပါပါလေအကယ်၍ American ကနေအဲ့လိုမျိုးပေးမယ်ဆိုရင်ရောဘယ်လိုမျိုးကအထောက်အကူဖြစ်မယ်လို့ထင်ပါလဲမြန်မာပြည်သူတွေကဟုတ်ကဲ
့ဟိုကျမအမြဲတမ်းပြောတယ်ဒီဟိုဒီ revolution မှာပေါ့နော်ဟိုနည်းအောင်မြင်တဲ့ revolution တွေပြန်ပြီးတော့ကြည့်လိုက်လို့ရှိရင်အချက်အဓိက၃ခုပါတယ်လို့ကျမပြောတာ dip dip နော် d ကကျတော့ defection နော်အဲနောက်တော့ i ကျတော့ international pressure အဲနောက်ပြီးလည်းပြီးတော့ p ကျတော့ people support you know ပြည်သူလူထုရဲ့ support ဆိုအဲ့ဒီ non lethal နဲ့ပတ်သက်ပြီးတော့အဲ့ဒီတဲ့မှာအများကြီးအကူအညီပေးလို့ရတယ်ကူညီပေးလို့ရတယ်ဆိုတော့you know US အတွက်ကလည်းဒီဥစ္စာပြည်သူလိုချင်တဲ့ဆန္ဒပေါ့နော်ပြည်သူလူထု90ရာခိုင်နှုန်းကျော်ကျော်ကဒီဒီမိုကရေစီကိုလိုချင်တယ်အဲ့ဒီဥစ္စာကိုဘယ်လိုနည်းနဲ့ပေးနိုင်မလဲဘယ်လိုမျိုးနဲ့အောင်မြင်အောင်လုပ်နိုင်မလဲဆိုတာဒီ NDAA တဲ့က Burma Act က you know authorize လုပ်ထားတယ်ဆိုတော့အဲ့ဒီဥစ္စာနဲ့ပတ်သက်ပြီးတော့ခုနပြောသလိုပဲ humanitarian assistant တွေရှိတယ် technical assistant တွေသူတို့ရနိုင်တဲ့တော့ရဲ့ communication you know တယောက်နဲ့တယောက်နဲ့ဆက်သွယ်ဖို့ဆက်ဆံဖို့ဥစ္စာတွေပါနိုင်တယ်နောက်ပြီး capacity building ပေါ့နော် capacity building ပတ်သက်ပြီးတော့ဒီဥစ္စာတွေအတွက်ကို training တွေဖြစ် education တွေဖြစ်ပေးနိုင်တယ်ဒါပေမဲ့အနောက်ဆုံးကတော့လေပြည်သူလူထုကလောက်ရမှာเนาะဒီဥစ္စာသူတို့ရဲ့ပြည်သူလူထုရဲ့revolution တော်လှန်ရေးเนาะအဲ့ဒီဥစ္စာကိုသူတို့ပိုင်းသူတို့အများကြီးလုံနိုင်တယ်အခုလည်းနှစ်နှစ်ကြာကြာနှစ်နှစ်ကျော်ကြာတလောက်အောင်မြအောင်လုံနိုင်တာနောက်ပြီးကလေးတွေကိုလည်းဟိုဒီလူငယ်တွေလည်းစကားပြောလို့ရှိရင်အရန် smart ဖြစ်တယ်သူတို့အရန် smart ဖြစ်တယ်သူတို့နည်းနည်းလေးပြောလိုက်လို့ရှိရင်သူတို့တကယ်သိတယ်เนาะသူတို့ကလည်းအမြင်လဲကျယ်တယ်အမြင်လဲကျယ်တယ်သူတို့တွေကအဲ့ဒီ democracy ကိုအရန်လိုလာတယ်ဆိုတော့အဲ့ဒီဥစ္စာကိုသူတို့ပြန်ပြီးတော့ကူညီပြီးတော့လုပ်တာဒါကဒီ NDA ရဲ့အဓိကရည်ရွယ်ချက်ပဲလို့ပြောလို့ရတယ
်။မအီတန်စင်တွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ရှင်။အခုတော့အပတ်စဉ်စီးပွားရေးအစီအစဉ်ကိုထုတ်လွှင့်ပါမယ်။ဥရောပသမ္မဂအထက်မှဆေးလိတောက်သုံးမှုနှုန်းအ ਨੇ ဆုံးဖြစ်တဲ့ဆွေဒင်နိုင်ငံဟာဆေးလိကင်းရှင်းနိုင်ငံအဖြစ်ကြီးညာဖို့နှီးဆက်လာနေပါပြီ။နားဆင်ပါရှင်။ဆွေဒင်နိုင်ငံရဲ့လေဟာပြင်အဖျော်ယမကဆိုင်တွင်နဲ့စားတောက်ဆိုင်တွေထဲမှာဆေးလိမ်နံကင်းပြီးလေဒူထဲမှာနွေရသည်ရဲ့ရင်နှံ့ရနေပါတယ်။ဒါပေမဲ့သိမွေတဲ့လမ်းမပေါ်မှာတော့စတော့ခ홈မျိုးခံတူကမိနစ်ပိုင်းပဲချပီးနောက်ထပ်ဆေးလိမ်တလိပ်ကိုမိညီပါတယ်။သူကတော့တူတဲ့သူ့ဖုံးကိုကြည့်နေပြီးသူရက်တင်ပြီဆိုတာကိုလည်းကောင်းကောင်းနားလည်ထားပါတယ်။ဆေးလိမ်သမားဖောလ်မွန်ဂျာကအခုလိုပြောပါတယ
်။ So how's it feel is
ဘယ်လိုခံစားရလဲဆိုတော့ဒါကဆေးဆွဲနေတာဖြစ်ပြီးတစ်ချိန်ချိန်မှာဖြတ်ပစ်ဖို့ရည်ရွယ်ထားပါတယ်ဒီနေ့မဟုတ်ရင်တော့မနှက်ပြန်ပါဗျာ
လူဦးရေ 10.5 သန်းရှိတဲ့ဆွေဒင်မှာဆေးလိမ်မိညင်တဲ့မြေကွင်းကပို့ပြီးတော့တွေ့ရနှဲလာနေပါတယ်ကားဂိတ်တွေမြေထားဇင်းကြံတွေဆေးရုံတွေနဲ့အများပြည်သူဆန်ရအဆောင်အုံတွေရဲ့အဝင်ဂိတ်အပြင်ဘက်မှာဆေးလိမ်တောက်သုံးမှုကိုတားမြစ်ထားတာပါဥရောပဒေသအများစုဤတို့အဖျော်ယမကဆိုင်တွင်နဲ့စားတောက်ဆိုင်တွေထဲမှာဆေးလိမ်တောက်ခွင့်ပိတ်ပင်ထားပါတယ်။ဒ ဒါပေမဲ့2019ခုနှစ်ကတည်းကစလို့ဆွီဒင်ကစိုင်းအပြင်ဘက်ထိုင်းကုန်းတွေမှာပါဆေးလီမတောက်ရတမ်းမြစ်ထားတာပါ။ဥရောပတမကမှာဆေးလီတောက်သုံးမှုနှုန်းအ ਨੇ ဆုံးဖြစ်တဲ့ဆွီဒင်နိုင်ငံကနေ့စဉ်ဆေးလီတောက်သူဟာစုစုပေါင်းလူဦးရေရဲ့900ခန့်နှုန်းအောက်ယိုနေတဲ့နိုင်ငံအဖြစ်ဆေးလီကင်းရှင်းနိုင်ငံအဖြစ်ကြီးညာနိုင်ဖို့နှိစက်လာနေပါပြီ။ဆွီဒင်နိုင်ငံမှာအသက်15နှစ်အထက်နေ့စဉ်ဆေးလီတောက်သူက2019ခုနှစ်မှာ 6.400 ဂိုင်းနှုန်းသာရှိပြီးဒါဆိုရင်ပြင်းပြဆေးလေတောက်သုံးမှု 18.500 ဂိုင်းနှုန်းရှိတဲ့အဖွဲ့ဝင်28နိုင်ငံပါဥရောပသမဂ္ဂထဲမှာအနေဆုံးဖြစ်ကြောင်း Eurostat စရင်အင်အေဂျင်စီကဖော်ပြပါတယ်။နေလဲစားစားဖို့ထွက်လာတဲ့ Stockholm မြို့ကန် Andri Modic ကတော့
No I do not
ကျွန်တော်ဆေးလေမတောက်ပါဘူး။ဘာကြောင့်လဲတော့မသိဘူး။ကျွန်တော်ဘယ်တော့မှမတောက်ခဲ့ပါဘူး
။ Stockholm မြို့ကန်Karina Estro Sangale
we like your help
ကျမတို့ကကျမရင်းနဲ့ညီညွတ်အောင်နေလိုကြပါတယ်ဒါကြောင့်လို့ထင်ပါတယ်ဆေးလိနံကိုမကြိုက်ပါဘူးကိုယ်ခန္ဓာကိုယ်ကိုလည်းထိန်းထားခြင်းပါတယ်ဆိုတော့ကျမကတော့စိတ်မဝင်စားပါဘူ
းဆွေရင်းပြည်သူအများပြားကတော့ကျမတဲ့လူနေမှုပုံစံကိုနှစ်သက်ကြပါတယ်မြို့ရဲကအနီးကတစ်တော်ထဲမှာပြေးနေချာသူတွေကျမရည်သတိနဲ့နေကြသူတွေကိုတွေ့မြင်နေရပါတယ်ကျွမ်းကျင်သူအများစုကတော့ဆဲဆုနေတဲ့ချီဆေးလိပ်ဆန့်ကျင်ရေလှုပ်ရှားမှုတွေနဲ့ဥပဒေချမှတ်တာတွေကိုချီးကျူးကြပါတယ်။ Stockholm မြို့ကစီစီလီယာကတော
့ You can't smoke in the street.
နားပေါ်မှာဆက်လိပ်မတော့ရအောင်။ဟိုမှာဒီဟာဆက်လိပ်မတော့ရအောင်။နေရာတိုင်းအလုံးနီးပါးမှာတားမြစ်ထားတာကြောင့်တစ်ခါလေဆက်လိပ်သမားတွေအတွက်စိတ်မကောင်းဖြစ်မိပါတယ
်။ဒါပေမဲ့မိကိုမထွက်တဲ့ဆေးရွက်ကြီးထုတ်ကုန် snack တွေပြန့်နှံ့နေတာကိုတော့ကျွမ်းကျင်သူတချို့ကထောက်ပြကြပါတယ်။ဆေးလေအစားထိုးသုံးတဲ့ဒီဆေးရွက်ကြီးထုတ်ကုန်တွေကိုဥရောပတမကမှာတမ်းမြစ်ထားပေမဲ့ဆွီဒင်မှာတော့ရောင်းချနေပါတယ်။ဆေးရွက်ကြီးအစိုးအိတ်လေးတွေကိုအပေါ်နှုတ်ခမ်းအောင်မှာထားပြီးတော့သုံးဆွဲကြတာပါ။ဆွီဒင်တွေကစနက်ကိုအလွန်နှစ်သက်ကြပြီး1995ခုနှစ် EU အဖွဲ့တဲကိုဝင်ရောက်လာချိန်မှာမိကုမဲ့ဆေးလေတမ်းမြစ်မှုကိုချွင်းချက်ထားပေးဖို့တောင်းဆိုခဲ့ကြတာပါ။ဆေးရွက်ကြီးထုတ်ကုန်တွေကိုထုတ်လုပ်ရောင်းချတဲ့ Swedish Match ကတော့စနဟာဆွီဒင်ရဲ့အမှတ်တင်ကိတ္တတစ်ခုဖြစ်တယ်လို့ပြောပါတယ်။ကုမ္ပဏီပြောခွင့်ရပက်ထရစ်ဟီဒယ်ဆန်ကအခုလို့ပြောပါတယ
်။ we put the little piece of
အဲ့ဒီလေးတဲကိုဆွေးရကြည်နည်းနဲ့ထည့်ပြီးအပေါ်နှခမ်းအောင်မှာထားပါတယ်။အဲ့လိုသုံးရတာပါ
။ပြီးခဲ့တဲ့ဆယ်နှစ်တာအတွင်း snack နဲ့ nicotine အထုပ်လေးတွေကိုသုံးဆွဲသူက 17.2 ရာဂိုင်နှုန်းကနေ 13.9 ရာဂိုင်နှုန်းကိုတိုးလာခဲ့ပါတယ်။Patrick Hedden Sanga အခုလိုဆက်ပြီးပြောပါတယ
် encourage the industry and
give ထိကိုက်မှုနည်းတဲ့ထိကိုက်မှုမရှိတဲ့အစားထိုးထုတ်ကုန်တွေမင်းကြီးစရာမလိုတဲ့ထုတ်ကုန်တွေပိုးပြီးဖွံ့ဖြိုးလာရတဲ့ဘူဝါဒချမှတ်ဆောင်ရွက်သူတွေအနေနဲ့အပေးဆောင်ရွက်သင့်တယ်လို့ထင်ပါတယ
်ဆွီဒင်ကစနက်ထုတ်လုပ်သူတွေကတော့သူတို့ထုတ်ကုန်တွေကဆေးလေတောက်သုံးမှုနဲ့ရှင်ရင်ထိကိုက်မှုနည်းတယ်လို့ပြောဆိုနေတာဖြစ်ပြီးနိုင်ငံမှာဆေးလိတောက်သုံးမှုကျဆင်းလာရတဲ့အကြောင်းရင်းအဖြစ်လဲအမွှန်းတင်ကြပါတယ်။ဒါပေမဲ့လည်းဆွီဒင်ကျန်းမာရေးဆိုင်ရာအာဏာပိုင်တွေကတော့ဆေးလိတောက်သူတွေစနက်ကိုပြောင်းသုံးရေးအကြံပေးဖို့တွန့်ဆုံနေကြပါတယ်။ Stockholm တက္ကသိုလ်ကကတိကသုတေသနမှူးတိုဘီမာရီနာရှိုးဘတ်ကတော့
We have the laws and the policies
ကျမတို့မှာဥပဒေတွေနဲ့မူဝါဒတွေရှိပါတယ်။ဆေးလိတောက်သူတွေကိုဒါဟာလူမှုအသံဝိုင်းကလက်မခံမှုဆိုတာကိုပြသတာဖြစ်ပါတယ်။
snap ဟာလည်းအန်တီရရှိတယ်လို့ရှိုးဘတ်ကပြောပါတယ် snap နဲ့ဆက်ဆက်ပြီးနှလုံးရောဂါသွေးကြိုစီးကြိုနဲ့ကိုယ်ဝင်ဆောင်စင်လက်မစီပဲကလေးမွေးဖွားမှုတို့ပိုပြီးဖြစ်နိုင်ခြင်းများတယ်ဆိုတာကိုလေ့လာချက်တချို့ကဖော်ပြပါတယ်ဒါပေမဲ့လည်းဆေးလေတောက်သုံးမှုအစားထိခိုက်မှုပိုနေအောင်အစားထိုးရေးရည်ရွယ်တဲ့ပုံစံမျိုးကိုတော့သူမကလက်ခံပါတယ်
In order to keep people away,
ဆေးမှုဆေးရွက်ကြီးနဲ့ဆက်ဆက်တဲ့ကျန်းမာရေးပြဿနာတွေတိုးများလာစေတဲ့ဆေးလိပ်တောက်တာကိုလူတွေရှောင်ရှားစေရတဲ့ထိခိုက်မှုနည်းတဲ့အစားတို့တစ်ခုပေးသင့်ပါတယ်
။ဆွေဒင်မှာဆေးလိပ်တောက်မှုနှုန်းရောကျလာမှုဟာဆိုရင်ဆေးလိပ်ထိန်းချုပ်ရေးအရေးယူဆောင်ရွက်ချက်တွေကြောင့်ဖြစ်တယ်လို့ WHO ကပြောပါတယ်။ဒါပေမဲ့လည်း Smart နဲ့တခြားသောထုတ်ကုန်တွေပါထည့်သွင်းလိုက်မယ်ဆိုရင်တော့ဆွေဒင်မှာဆေးရွက်ကြီးသုံးသူကအရွယ်ရောက်ပြီးလူထုရဲ့20ရာခိုင်နှုန်းကျော်ရှိပြီးကမ္ဘာပြင်းပြနှုတ်နဲ့အလားတူရှိနေတယ်လို့လည်း WHO ကအမှတ်ချက်ပေးပါတယ်။ကျန်းမာရေးထိခိုက်စေနိုင်တဲ့ထုတ်ကုန်တစ်ခုကနေတခြားတစ်ခုကိုပြောင်းသုံးတာကဖြေရှင်းချက်မဟုတ်ဘူးလို့လည်းကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကပေးပို့တဲ့စာထဲမှာပြောဆိုထားပါတယ်ရှင်။
ောတာရှင်များရှင်အမေရိကန်ချင်းဆိုင်ပညာရေးပရဟိတအဖွဲ့တစ်ခုကအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ကြမ်းဖိုင်ခရိုင်ဒဲကဒုက္ခသည်စခန်းတစ်ခုမှာမြန်မာနိုင်ငံကကလေးငယ်တွေအတွက်ကျောင်းပွင့်ထားပါတယ်ဒီအကြောင်း Hope for Tomorrow အဖွဲ့တည်ထောင်သူ Justin Tan ကိုမတ်စုမြတ်မွန်ကမိ мян ပေးလူမှုရှုခင်းအစီအစဉ်မှာတင်ပြထားပါတယ်ရှင်
မြန်မာနိုင်ငံဘက်ကနေထွက်ပြေးလာသူတွေခိုးလုံနေကြတဲ့အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်တဲကဒုက္ခသည်စခန်းတစ်ခုမှာအမေရိကန်အခြေစိုက်ပညာရေးပရဟိတအဖွဲ့ဖြစ်တဲ့ Hope for Tomorrow ကမူလရန်ကြောင့်တစ်ခုဖွင့်ထားပါတယ်။ချမ်ဖိုင်ခရိုင်ဇိုသေးကျေးရွာထဲမှာမူဂျိုကနေပြီးတော့မှ9ရက်အထိပညာသင်ကြားပေးနေတဲ့အကြောင်းဖြစ်ပါတယ်။အဲဒါကြောင့်ဒီကျောင်းဖြစ်လာဖို့အတွက်ဘလောက်ကြိုးစားခဲ့ရသလဲဘလို့ဘာသာရပ်တွေကိုသင်ကြားပေးနေတယ်လဲဆိုတာကို Hope for Tomorrow ကိုတည်ထောင်သူ Justin Tan ကိုမေးကြည့်ထားပါတယ်။
လုံခဲ့တဲ့တနှစ်တုန်းကကျွန်တော်အဲ့ဒီအာမီဇိုရမ်ပြည်နယ်ကိုကျွန်တော်သွားခဲ့တယ်အဲ့ဒီသွားတဲ့ချိန်မှာအာအစပြတ်မှဆက်ဆူရဲဟာကမ့်တနေရာမှာသူတို့အာလူ200ကျော်ရှိတယ်အာမြန်မာပြည်နေစစ်ပီးရှောင်းနေပေါ့နော်200ကျော်ရှိတယ်အဲ့ဒီထဲမှာကလေးလူငယ်တွေက50ကျော်ရှိတယ်ဆိုတော့အဲ့ဒီနေမှာကျွန်တော်သွားရောက်တဲ့ချိန်မှာအာဖခင်တရားဝါကျွန်တော်ပြောရယ်ပေါ့နော်ตัวตู้เยอะตะเมียคู่สุโลชินเนาะคุณน่ะจ่อนี่มั้ยดังแม้ไอ้คุณน่ะอาตะเมียเลียกาจิกะคุยแล้วมาผัดตับบู1 2 3แล้วมามาเข้าตับบู ABC แล้วมามาผัดตับบู่บ่เนาะแต่จังตัวอายันสึกปูได้จังโจเจนโบเลยสอเจนโมีเลยอ๋อดีปีเนมาตรุจ้องตะขွင့်ရှိတယ်မလားဒီအစိုးရနေပေါ့နော်จ้องตะขွင့်ပြီးတယ်မလားလို့မေးတဲ့ချိန်မှာသူတို့ကတက်ခွင့်တော့ရှိတယ်သူတို့ကအရာမြုပ်နဲ့ဝေးနေတဲ့ခါကျတော့ transportation မရှိတော့จ้องမတက်နိုင်ဘူး3နှစ်နေပါရှိနေပြီ covid နဲ့ပေါင်းလို့ရှင်လို့ကျွန်တော်ပြောတယ်ပေါ့နော် so at that moment I don't know how to feel you know ကျွန်တော် US မှာစာရောက်တဲ့ချိန်မှာလည်းအရာဒုက္ခတွေရှိအကြီးကြီးမားမားကြုံခဲ့တယ်လीเนาะဆိုတော့အပြစ်မဲ့ကလေးတွေသူတို့ရဲ့အမားတခုမှမပါဘဲနဲ့သူတို့ရွေးချယ်တဲ့လားမဟုတ်ဘဲနဲ့ပေါ့နော်ဒီလိုမျိုးပညာရေးမတင်ရဘဲနဲ့သူများနိုင်ငံမှာနေတဲ့အရာကိုကျွန်တော်တွားတွေ့တဲ့ချိန်မှာ it broke my heart အရာတို့စိတ်ထိခိုက်တယ်ပေါ့နော်အဲ့တော့ကြောင့်ကျွန်တော်ဒီကိုပြန်လာပြီးတော့ကျွန်တော်တို့ယုံကနေပေါ့နော်ကျွန်တော်တို့ကြောင်းဖွင့်နိုင်ဖို့အကြိုးစားတယ်နေလားနေရှာတယ်အဲ့ဒီချိန်မှာကျွန်တော်တို့ဒီကယ်လီဖိုးနီးယားမှာရှိတဲ့ကျွန်တော်အမအရင်နဲ့အကိုရင်းလို့ချစ်ရတဲ့ဘူဒေါ်နင်းသန်းခင်လို့နဲ့ဘီလင်ဒါချင်တို့မိသားစုကျွန်တော်ဖုန်းလမ်းဆက်တယ်ပေါ့နော်ကျွန်တော်တို့ကြောင်းဖွင့်မှရတော့မယ်ဒီကလေးတွေက3နှစ်ရှိတော့မယ်ကြောင်းမှတက်နိုင်တာပေါ့နော်အဲ့တော့ကြောင်းကျွန်တော်တို့ယုံကနေလိုအပ်သမျှအကုန်လုံးစီစဉ်မယ်ဒါပေမဲ့ပတ်စံထုတ်ပေးပါလို့ကျွန်တော်တို့အကုန်ငင်လန်းတောင်းတယ်အဲ့ခါမှာတို့ကပတ်စံထုတ်ပေးပြီးတော့ဒီနှစ်2020 3 April လနေ့အခုကြောင်းစတက်ပါပြီတို့ကြောင်းမတက်တာ3နှစ်ရှိပြီဒါပေမဲ့ဒီနှစ်ဆိုလို့ရှိရင်တော့ပထမအောင်ဆုံးတို့ကြောင်းပြန်တက်တာဖြစ်ပါတယ်မိဘတွေလည်းမျက်ရည်တွေကျပြီးတော့ပေါ့နော်ဘယ်လိုပြောမလဲအရင် PT1 တာဖြစ်နေတဲ့ဟာကိုကျွန်တော်တို့တွေ့ခဲ့ရပါတယ်ဇောက်တဲ့ရွာမှာကျွန်တော်တို့မြန်မာပြကလေးလေးတွေတက်ကြောင်းဖွင့်နိုင်ပါပြီလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ပြောမယ်ဆိုရင်ဒါမြန်မာနိုင်ငံဘက်ကနေရောက်လာတဲ့ဒီဒုက္ခသည်တွေရှိတဲ့အိန္ဒိယမှာဒီကြောင်းဖွင့်ရတာကိုဆိုတော့အိန္ဒိယဘက်မှာရောဒီကြောင်းဖြစ်လာဖို့အတွက်ဘယ်လောက်ကြိုးစားခဲ့ရလဲရှင
်အဓိကတော့ curriculum ပေါ့နော်ကျွန်တော်တို့စာတင်မဲ့ဘာသာရပ်တွေတော့နည်းနည်းအခက်အခဲရှိရပါဆိုတော့ကျွန်တော်တို့တင်ပြချင်တဲ့ဟာနဲ့သူတို့တင်ဖို့လိုတဲ့ requirement တွေကနည်းနည်းအခက်အခဲကြုံတဲ့အချိန်ရှိရပေါ့နော်။ဘာလို့ဆိုတော့သူကအိန္ဒိယနိုင်ငံမှာကျွန်တော်တို့ကချင်းစာလဲသင်ချင်တယ်မြန်မာစာလဲထည့်ချင်တယ်ပေါ့နော်။အဲ့ဒါတော့နည်းနည်းအခက်အခဲတော့ရှိတယ်ဒါပေမဲ့ကျွန်တော်တော့တွေ့တဲ့အချိန်မှာကလေးတွေတွတ်တော့ကိစ္စမရှိဘူး။ဥပမာလိုလဲနားလဲတယ်။ချင်းလိုလဲနားလဲတယ်။မီဇိုလိုရဲ့အိန္ဒိယဟင်ဒီဒီလေရောပြီးတော့ပေါ့နော်တင်ကြနည်းနည်းတော့သူတို့ဥနောက်တော့ရှုပ်မယ်ပေါ့နော်ဒါပေမဲ့ကလေးတွေဆိုတော့စင်ပြီးပါတယ်တကယ်အကြောင်းပုံမှန်လို့လုပ်တဲ့ခါကျတော့နည်းနည်းတော့အခက်အခဲရှိတယ်ဒါပေမဲ့အားလုံးစူးစမ်းကြတဲ့ဆရာဆရာမတွေလည်း they work double and working really hard ဆိုတော့အရင်စင်ပြီးပါတယ်ဟုတ်ကဲ့
နောက်အခုလက်ရှိကဒီကျောင်းမှာမူဂျိုကနေပြီးတော့မှ9ရက်အထိသင်ပေးနေတယ်ပေါ့လေဆိုတော့အဓိကသင်ပေးနေတဲ့ curriculum ဆောဆောဆောပြောတဲ့ curriculum သင်ရိုးကကြတော့ရောဒီအိန္ဒိယနိုင်ငံရဲ့သင်ရိုးကိုအဓိကအခြေခံပြီးတော့သင်ပေးနေတာပါလားရှင
်။အဓိကတော့ကျွန်တော်တို့ဟုတ်တယ်အဲ့ဒါတော့သူတို့ပြည်နယ်က requirements ဆိုတော့အိန္ဒိယ curriculum တုံးနေဒါပေမဲ့အဲ့ဒီအပြင်ကျွန်တော်တို့မြန်မာစာထည့်တယ် ကလေးတွေတော့မြန်မာစာထည့်တယ်ပြင်ချင်းဘာသာလည်းထည့်တယ်ပြီးလို့ရှိရင် DR US မှာကျွန်တော်တို့အသုံးပြုတဲ့တခြား extra curriculum လေးတွေပေါ့နော်တို့ရဲ့စိတ်ပိုင်းဆိုင်ရာဖွံ့ဖြိုးဖို့ရအတွက်အာမြန်မာပြည်မှာတိတ်မသုံးသေးတဲ့ဟာအိန္ဒိယမှာတိတ်မသုံးပြီးသေးတဲ့ဟာတွေကိုထည့်ပြီးတော့ပေါ့နော်အကောင်းဆုံးအာဘာသာရဲ့အာဖြစ်အောင်ကျွန်တော်တို့ကြိုးစားပြီးတယ်တို့နေတဲ့နေရာကတော့အာဒုက္ခသစ္စာမှာဖြစ်တယ်ဒါပေမဲ့ကျွန်တော်တို့ပညာရေးနဲ့ပတ်သက်လာပြီးဆိုလို့ရှင်ပါနဲ့မှဘယ်လိုမျိုးအတားအဆီးမရှိဘူးပေါ့နော်အဲ့တကြောင်သူတို့အကောင်းဆုံးအခွင့်အရေးပေးချင်လို့ဒီအိန္ဒိယဖက်ဒရယ်ကာရီကူလမ် US ဖက်ဒရယ်ကာရီကူလမ်နဲ့မြန်မာစာလေးတွေထည့်ပြီးတော့သင်ပေးပါတယ်ခင်ဗ
ျဒီအခုလက်ရှိမှာရောဒီကျောင်းမှာသင်ပေးနေတဲ့ကျောင်းသူကျောင်းသားဘယ်နှယောက်ရှိပါလဲရှင့်
ဆိုတော့အခုလောလောဆယ်မှာကျွန်တော်တို့ကျောင်းသားကျောင်းသူတွေက53ယောက်ရှိရပေါ့နော်ပြီးလို့ရှင်ဆရာဆရာမတွေက9ယောက်10ယောက်ဆိုတဲ့ခါကျတော့ကျွန်တော်တို့ကလေး100ထီတော့ကျွန်တော်တို့accept လို့ရတယ်ဒါပေမဲ့လောလောဆယ်တော့အဲ့ဒီနေရာမှာရှိတဲ့ကလေးတွေအားလုံးကဘယ်လိုပြောမလဲ53ယောက်ရှိရဆိုတော့အားလုံးကတက်လို့ရတယ်ပေါ့နော်ဒါပေမဲ့တနေ့တည်း4နှစ်အကြာတော့ပေါ့နော်သူတို့နာဇရီမှာထားပြီးတော့တကယ်ကျောင်းမှာမထားသေးဘူးပေါ့
ဒီမှာပြောရမယ်ဆိုရင်ပေါ့နော်ဒီအိန္ဒိယနိုင်ငံမှာကဒီမြန်မာနိုင်ငံဘက်ကရောက်လာတဲ့ဒုက္ခတွေကိုအထူးကကူညီပေးနေတာကဒီ Federal အစိုးရထက်ကိုပြည်내အစိုးရကကူညီပေးနေတာပေါ့လေဆိုတော့အခုဆိုလဲမီဇိုရမ်ပြည်내အစိုးရကအထူးကကူညီပေးနေတာဖြစ်တဲ့အခါကျတော့အခုလိုမျိုးဒီမီဇိုရမ်ပြည်내ထဲမှာဒုက္ခတွေအကိုအတွက်ကိုတင်ပေးတဲ့အကြောင်းဖွင့်တဲ့အတွက်ကိုရောဒီပြည်내အစိုးရရဲ့ထောက်ပံ့မှုဘယ်လောက်ရပါလဲရှင့
်အဓိကဖြစ်ပေါ့နော်အဲ့ဒီ Champai District ရဲ့ပေါ့နော်ခရိုင်မိုးလို့ပြောမလားပမာလို့ဆိုလို့ရှိရင်ဆိုတော့ DC ပေါ့เนาะအဲသူ DC ရဲ့ပြီးလို့ရှိရင် YMA ဆိုတဲ့အဖွဲ့အစည်းအကြီးကြီးပေါ့เนาะ Young Mizoram Association အဲ့ဒါသူတို့ ਨੇ ပေါင်းပြီးတော့ပေါ့เนาะကျွန်တော်တို့ចောင်းဖွင့်တာဖြစ်တယ်သူတို့ကနေလေသေးမရှိအောင်ပေါ့เนาะအပက်ပက်နေကျွန်တော်တို့ကုငီပြီးတော့ចောင်းကိုလုတ်ပေးတာဖြစ်ပါတယ်ခင်ဗျအ
ဲ့ဒီចောင်းလည်းပတ်တဲ့ဈေးကကြတော့ရောဘယ်သူကအကုန်ခံပါလဲရှင
် California ကျွန်တော်အကူနဲ့မှာပေါ့เนาะပီလင်ဒါနဲ့ဘူဒော့တင်ထံတို့အနေအကုန်လုံးစပွန်ဆာလုပ်ပေးတယ်။school uniform အစားဖနတ်ဘောင်းဘီအင်ဂျီဗီလိုရှင်လွယ်အိတ်စာအုပ်တွေအကုန်လုံးဝအလကားနဲ့ကျွန်တော်တို့ပေးပါတယ
်။ American ပြည်တော်စု Indiana Police မြို့က Hope for Tomorrow ပညာရေးပရဟိတအဖွဲ့ကိုတည်ထောင်သူ Justin Khan ဖြစ်ပါတယ်ရှင်။မြန်မာနိုင်ငံထဲမှာအချိန်နဲ့မတည်ငြိမ်လို့ပညာကောင်းကောင်းမသင်နိုင်တဲ့ကလေးငယ်တွေနေရာအနှံ့မှာရှိနေတာမို့တနေ့ကြရင်မြန်မာနိုင်ငံမှာလည်းအခုလိုကျောင်းမျိုးတွေကိုဖွင့်နိုင်ဖို့အတွက်သူကမျှော်လင့်ထားပါတယ်ရှင်။ကျွန်မအစူမြတ်ပါမှာ
။သောတာရှင်များရှင်အခုတော့အပတ်စဉ်တက်တက်ရောင်သတင်းလှအစီအစဉ်ကိုနားဆင်ကြရမှာပါ။ American Pop ဆိုတော့ Taylor Swift ရဲ့ Eras ဖြောပြပွဲမှာဝတ်သားတဲ့ဝတ်စုံတွေကို American ရှေ့ချန်နယူးယောက်မြို့ကအနုပညာနဲ့ဒီဇိုင်းပြတိုင်မှာပြသထားပါတယ်။ဒီလိုထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကသတင်းတွေကိုနားဆင်ကြပါရှင်။
ကမ္ဘာကျော် American Pop ဆိုတော့ Taylor Swift ဖြင့် Eras ဖြိုပြေခီးစဉ်မှာပွဲတိုင်းကိုပြည့်သက်တွေအထူးအားပေးခြင်းနဲ့မှုရခဲ့ပြီးတော့စံချိန်သစ်တွေလည်းတင်နိုင်ခဲ့တာပါ COVID ကမ္ဘာကူးစက်ကကြီးကျော်လွန်သွားတဲ့အထိမ်းအမှတ်လည်းဖြစ်တယ်လို့သူ့ရဲ့အမှုပညာဆွမ်းဆောင်မှုတွေအတွက်နောက်ထပ်အောင်မြင်မှုမှတ်တိုင်ဆိုက်ထူနိုင်တာလည်းဖြစ်ပါတယ်သူ့ရဲ့ဖြိုပြေပွဲလက်မှတ်ရဖို့လက်မှတ်ကလည်းတော်တော်ခဲဝယ်ယူရပြီးတော့ online လက်မှတ်ရောင်းတဲ့ကုမ္ပဏီပြဿနာတော်တော်တက်ခဲ့ရပါတယ်လက်မှတ်မရလို့ဖြိုပြေပွဲမကြည့်လိုက်ရသူတွေကတော့မကြေပွဲဖြစ်နေဒီ Eras ဖြောပြေပွဲမှာ Taylor Swift ဝတ်သွားတဲ့ဝတ်စုံတွေကို American အရှေ့ကျန် New York မြို့က Museum of Arts and Design အနုပညာနဲ့ဒီဇိုင်းပြတိုင်းမှာပြသထားတာတွေ့ချင်နိုင်ပါတယ်။ပြကန်းနာမည်က Taylor Swift Storyteller ပုံပြောသူ Taylor Swift ဖြစ်ပြီးသူ့ရဲ့သချင်းဗီဒီယိုတွေဖြောပြေရေးခီးတွေစူပေးဝဲအခမ်းအနားဖြောပြေပွဲတွေမှာဝတ်ခဲ့တဲ့ဝတ်စုံတွေကိုတွေ့ရပါမယ်။ Red Door ဖြောပြေပွဲခီးစဉ်မှာဝတ်ခဲ့တဲ့ခေါဝင်ကအစား Be Jewel တဲ့ချင်းဗီဒီယိုထဲမှာပါတဲ့ Key to the Castle ရဲရိုက်ကြီးကိုဖွင့်တဲ့တော်ကြီးအစုံပြသထားတယ်
So there are about 50 objects in this exhibition 30 of them are costumes the costume
ပြကန်းမှာပစ္စည်းအမျိုး90လောက်ပြထားပါတယ်ဝတ်စားကအထည်30ပါ Taylor Swift concept မှာပါတဲ့အချိန်ကာလအပိုင်းအခြားမျိုးစုံကိုဖော်ညွှန်းတဲ့ဝတ်စုံတွေပါဒါကြောင့်လည်းပဲသူကခေတ်ကာလလို့နာမည်တက်ထားတာ
ပါပြားရဲ့ညွှန်ကြားရေးမှူး Tim Rogers ပြောတော်တာပါTaylor Swift ဟာသူ့ရဲ့တချင်းစာသားတွေကနေအတိတ်တွေကိုပြောပြနေတယ်လို့ပဲအဝတ်အစားအစဉ်တစားတွေဇက်ဝင်ပစ္စည်းတွေကိုတုံးပြီးတော့ဘယ်လိုမျိုးသူပြခြင်းနဲ့သူပြောခြင်းနဲ့ဇလန်းကိုပုံဖော်သွားလဲဇက်ချောင်းဘယ်လိုခင်းပြသွားလဲဆိုတာသိရအောင်လို့ ဒီပြကန်းကိုကျင်းပပေးတာဖြစ်တယ်လို့ပြရတဲ့ညွှန်ကြားရေးမှူး Tim Rogers ကပဲပြောပါတယ
် One of the things we want people to take away from this show is how somebody like Taylor Swift is
ဒီပြကန်းကိုလေကြီးကြတဲ့သူတွေကိုပေးလိုက်ချင်တာကတော့ Taylor Swift ကဇလန်တပုတ်တိဆောက်ဖို့ကိုအဝတ်စားတွေဇာတ်ဝင်ပစ္စည်းတွေကိုတချင်းစာသားတွေသဘောပြုံးတဲ့ဘလို့သုံးထားလဲဆိုတာပါပဲဇလန်ကိုပြောပြနေတာပါဇလန်ကိုနားလည်ဖို့ကဒီပစ္စည်းတွေကအတိအကျကြတဲ့နေရာမှာပါပါတယ
် Taylor Swift Storyteller ပြကန်းကိုတော့ New York နဲ့ကဲ့ရဲ့ New Jersey မြို့က MetLife အားကစားရုံမှာ Taylor Swift ရဲ့သုံးရဖြိုပြပွဲမဆောက်ရင်ဖွင့်လှစ်ခဲ့တာပါသူတီးဆိုခဲ့တဲ့တချင်းတွေရဲ့ဂီတမျိုးစားတွေဆယ်စုနှစ်ကျော်ကြာလာပြီဖြစ်တဲ့သူရဲ့အနုပညာအလုပ်တွေကိုလည်းပြလိုက်လာတဲ့သူတွေတွေ့ရပါတယ်2010မှာထွက်တဲ့ Speak Now Day တဲ့ပြားတွေကတချင်းတွေတီးဆိုတော့တိခတ်ခဲ့တဲ့ Crystal Ray စီချဲထားတဲ့ဂီတReputation Stadium တော်ဖြော်ပြခီးစင်မှာဝတ်တဲ့ခေါင်းဆောင်ကိုကျဲအင်ကြီး2020မှာ Folklore Day တပြားထွက်တော့တပ်ပုံဝေးကြိုက်တဲ့ဒီဆက်တို့လည်းပြသတဲ့အထက်မှာပါပါတယ်။အားလုံးနဲ့မှာအသားပေးပြထားတာကတော့2021ကထွက်တဲ့ I Bet You Think About Me တခြင်းဗီဒီယိုမှာ Taylor Swift ဝတ်တဲ့အနီရောင်သူတို့သမီးဝတ်ဆုံးဖြစ်ပါတယ်။
In another area, you can see the red wedding dress that she wore. This is an incredible dress.
နောက်တစ်နေရာမှာအနီရောင်သူတို့သမီးဝတ်ဆုံးကိုတွေ့နိုင်ပါတယ်။တိတ်လှပါတယ်သူတွေကတိတ်ကြိုက်ကြပါတယ်ဒီဝတ်ဆုံဆိုလို့ရှိရင်တူလာဆွတ်နဲ့တွဲပြီးတော့တိကြပါတယ
်နှင်းစီပန်းတွေနဲ့ဒီဇိုင်းဆင်ထားတဲ့အနီရဲရဲဝတ်ဆုံကိုနမကျော်ဖက်ရှင်ဒီဇိုင်းဖန်တီးတဲ့ Nico and Flasha Kato Fashion တိုက်ကဖန်တီးပေးပါတယ်အဲ့ဒီချက်မှာအဲ့အနီရောင်ဝတ်ဆုံကလူတိုင်းရဲ့ငေးလောင်လာတဲ့ဝတ်ဆုံဖြစ်တယ်လို့တချင်းတွေကစာသားတွေရတော့မင်္ဂလာပွဲကိုပါရက်တန့်သွားစီခဲ့တဲ့ဝတ်ဆုံဖြစ်အောင်ရည်ရွယ်တာဖြစ်ပါတယ်စက်တင်ဘာ4ရက်နေ့အထိပြသထားမယ့်ပြကံမှာသူ့ရဲ့သချင်းဗီဒီယိုတွေနောက်ပြီးတော့သူ့ရဲ့7 minutes စာတေးသရုပ်ဖော်ဇလန်ဒိုတို့ကိုလည်း slide ထိုးပြထားပါသေးတယ်။သူ့သချင်းဆက်ထားတဲ့လက်ရည်မူချမ်းစာရွက်အပိုင်းအစကိုပုံကြီးချေပြီးတော့နေရံပေါ်တင်ထားပေးတာပါ
။ Well, she's a visual storyteller. Everything she does feels so like it feels very intentional. She's always telling
us. သူကအမြင်အယုံနဲ့အမှုပညာကိုဖော်ပြတတ်တဲ့သူပါ။သူ့လုံသမားကတင်မနကရည်ရွယ်ပြီးတော့သူပြောချင်တာကိုပုံဖော်လှုပ်တာကြီးပါပဲ။သူကစာသားသမျိုးတည်းနဲ့ပြောတာမျိုးမဟုတ်ပဲသူ့ဖို့စားတဲ့ပုံသူ့ပြင်ဆင်ထားတဲ့ပုံနဲ့လည်းဖော်ကျူးပါတယ်ဗီဒီယိုတွေထဲမှာလည်းမဟုတ်ပါဘူးဆင်မြင့်ဖျော်ဖြေပွဲတွေမှာလည်းတီးလို့ပါပဲဒါကြောင့်ဒီဖို့စုံတွေကိုအနီးကပ်ကြည့်လို့ရတာအယံမိုက်ပါတယ
်ဟုတ်ပါတယ်သူ့ရဲ့ပရိသတ်တွေအတွက်ကအခုလိုမျိုးကမ္ဘာကျော်အမှုပညာရှင် Taylor Swift အောင်မြင်မှုရဲ့အရေးကြီးတဲ့အစိပ်ပိုင်းတွေကိုအနီးကပ်ကြည့်ရှုကြုံတွင်းခွင့်ရတာကတကယ်ထူးခြားတဲ့အခွင့်အရေးပဲဖြစ်ပါတယ်ရှင်
ကနေ့မနေ့ခင်းအတွက်သတင်းပတ်ဆင်ခန္ဓာတွေကတော့ဒီလောက်ပါပဲရှင်အခုတော့သတင်းအချင်းချုပ်ကိုကုသညဦးကတင်ပြပေးပါမယ
်ယူကရိန်းမှာရုရှားကိုတံပြန်ထိုးစစ်စတင်မှုအတွက်လက်နက်အလုံးလောက်ရှိနေပြီးတော့ဒီစစ်စင်ရေးဟာအနောက်နေတိုးမဟာမိတ်အဖွဲ့ဝင်ခွင့်ရရေးလိုအပ်နေတဲ့အောင်ပွဲကိုရရှိမှာဖြစ်တဲ့ကြောင်းယူကရိန်းနိုင်ငံရဲ့ဝန်ကြီးဒီမီထရိုကူလာဘာကကျွန်းလ9ရက်နေ့တင်းလာနေမှာပြောဆိုသွားပါတယ်ဒါပေမဲ့စစ်ပွဲနိုင်ပြီးမှပဲလက်နက်ကလုံလောက်ပြီလို့ပြောနိုင်မှာဖြစ်ပြီးတော့စစ်ပွဲမနိုင်မချင်းလက်နက်လုံလောက်တယ်လို့ပြောလို့မရတဲ့ကြောင်းရိုက်တာသတင်းထံလိုင်းအင်တာဗျူးမှာယူကရိန်းနိုင်ငံရဲ့ဝန်ကြီးကပြောတာပါတံပြန်ထိုးစစ်ဆင်တဲ့အခါမှာစတင်နိုင်ဖို့အတွက်လက်နက်တွေအလုံလောက်ရှိဖို့လိုတယ်လို့နောက်တစ်ခုကတော့လိုအပ်တယ်လို့ဆက်ပြီးတော့တိုက်ပွဲဝင်နိုင်ဖို့ထောက်ပံ့ရေးပစ္စည်းတွေရရှိရဖို့လည်းလိုတယ်လို့သူကဆိုပါတယ်တစ်ဖက်မှာလည်းဒီစစ်ပွဲတွေပြီးတော့မှပဲယူကရိန်းအတွက်နေတိုးစစ်မဟာမိတ်အဖွဲ့ဝင်ဖြစ်နိုင်ဖွယ်ရှိတယ်လို့သူကပြောဆိုပါတယ်ရွန်ဂျာဒုက္ခသည်ရိအသက်မူဝမ်းကြောင်းပြုရှာဖွေစားတောက်နိုင်ရေးနဲ့ကိုကူကူမိကူအားထားနိုင်ရေးအစီအစဉ်တွေအကူအညီပေးဖို့အတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာဒုတိယမဟာမင်းကြီးကတင်းလာနေမှာတောင်းဆိုသွားပါတယ်ဒုတိယမဟာမင်းကြီး Mrs. Clements ကဒီဘင်္ဂလားဒေ့ရှ်နိုင်ငံကို၄ရက်ကြာခီးထွက်ပြီးတဲ့နောက်ခုလိုမျိုးတောင်းဆိုလိုက်တာဖြစ်ပါတယ်နိုင်ငံတကာကရွန်ဂျာဒုက္ခသည်ရိကိုပေးတဲ့အကူအညီကိုဂျွန်လာတည့်ရက်နေ့ကစပြီးဖြတ်တောက်မယ်သူပြောတဲ့ချိန်မှာခုလိုပြောဆိုသွားတာပါအသက်မူဝမ်းကြောင်းနိုင်လောက်တဲ့ကြွမ်းကျင်မှုတွေရရှိဖို့ဒုက္ခသည်တွေအနေနဲ့သင်တန်းတွေတက်နောက်ပညာတွေသင်ကြားနိုင်အောင်လို့ဒုတိယမဟာမင်းကြီးကစောအောပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုသားညံဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝဲအောင်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Helen Cordian နဲ့ Darius Smith တို့ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ကိုအပိနာဆင်ကြတဲ့အတွက်ကျမတို့သောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်။သောတာရှင်တွေအားလုံးစိတ်ရောကိုယ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမသင်္ကြန်ထိုက်ပါရှင်။
This program has come to you from the Voice of America, Washington.